Welcome to the Voice of America in Burmese.
ချစ်သည့်မင်္ဂလာဖြာဖြာနှင့်ပြည့်စုံနေမနေ့ခင်ဖြစ်ကြပါသည်ခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်ဇွန်လ24ရက်စနေနေ့မနေ့ဖက်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုင်းလူမီတာ30 40 48 50တို့ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ခင်အစည်းအဝေးကိုတောင်းယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနေ့ခင်သတင်းတွေကိုနားလောင်နဲ့အတူကြီးညာပေးမှာပါဗြိတိန်နိုင်ငံမှာနေနေကြတဲ့ EU ကနိုင်ငံသား3သန်းအနေနဲ့ဘယ်သူမှဗြိတိန်နိုင်ငံတွေကနေထွက်ခွာသွားဖို့မလိုပါဘူးလို့ဗြိတိရှ်ဝန်ကြီးချုပ်ထရီဆာမေကပြောကြားလိုက်ပါတယ်။အမေရိကန်နိုင်ငံထဲမှာအကြမ်းဖက်မှုတွေလှုပ်ဆောင်နေတဲ့မြောက်ပိုင်းတရီဂန်နိုင်ငံတွေကလာတဲ့လူစိုးကိုင်း MS-13 ကိုချိန်မုံမယ်လို့အမေရိကန်တရားရေးဌာနကနေထုတ်ပြန်လိုက်ပါတယ်။လန်ဒန်မြို့ကမ်ဒန်ရပ်မှာရှိတဲ့လူနေအဆောက်အဦကလူပေါင်း 8,000 ကိုပေးလို့ရာကိုရွှေ့ပြောင်းပေးလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညောင်းရောင်
းဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံရဲ့ဝါရင်ဂီတကျယ်ဝင်းရင်းတပွင့်ကျေလွင့်သွားခဲ့ပါပြီ
အင်းမှန်မျိုးပါတယ်ကိုအန်ကြီးကအင်တန်သဘောကောင်းတယ်မမတို့တွေမဆိုရင်ကလေးဘဝတွေကသူကအဆူရောကြီးဖြစ်နေပြီလေအဲ့တော့အကွမ်းကြီးတို့တချင်းတွေကို300
ဂီတပညာရှင်အဆူရောကိုအန်ကြီးမင်းညကကွယ်လွန်သွားတဲ့အကြောင်းနိုင်ငံတော်အဆူရောဒေါ်မမအေးကြေညာသွားတာဒီကိုနောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့စိန်ခေါ်မှုတွေနဲ့ပတ်သက်လို့လည်းတင်ပြပေးဖို့ရှိသလိုနိုင်ငံတကာအခင်းအကျင်းထဲမှာတော့ရုရှားရဲ့စီးရေးချင်းချောက်မှုတွေနဲ့ပတ်သက်လို့လည်းတင်ပြမှာဖြစ်သလိုစိတ်ဝင်စားဖွယ်ရာအိန္ဒိယနိုင်ငံမှာအင်သာစနစ်နဲ့ပတ်သက်လို့ဘယ်သူ့ကိုနာမည်ပေးထားသလဲဆိုတာတွေကိုပါတင်ပြမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့နန်းလောင်တို့ကပြောပြပေးပါအောင်ခင်ဗျာ
။ဗြိတိန်နိုင်ငံဥရောပသမဂ္ဂကနေခွဲထွက်ဖို့အတွက်ဆုံးဖြတ်ခဲ့တာတနှစ်ပြည့်တဲ့အချိန်မှာပဲ EU ခေါင်းဆောင်တွေဟာ Brussels မှာနှစ်ရက်ကြာဆွေးနွေးခဲ့ကြတာဖြစ်ပြီးတောက်ကြတဲ့အစည်းအဝေးပြီးဆုံးချိန်မှာတော့ EU ကနေခွဲထွက်သွားပြီးချိန်မှာဗြိတိန်နိုင်ငံထဲမှာရှိနေတဲ့ EU နိုင်ငံတွေကနိုင်ငံသားတွေရဲ့ဌာနေအဖြစ်ရပိုင်ခွင့်ဆိုင်ရာမေးခွန်းတွေနဲ့အဆုံးသတ်ခဲ့ပါတယ်။အစည်းအဝေးမှာဗြိတိန်မှာနေနေကြတဲ့ EU ကနိုင်ငံသား3သန်းရဲ့ကံကြမ်းမနဲ့ပတ်သက်ပြီးဗြိတိရှ်ဝန်ကြီးချုပ်ထရီဆာမေးကဆွေးနွေးခဲ့တာပါ။ဗြိတိန်နိုင်ငံထဲမှာနေနေကြတဲ့ဒီနိုင်ငံသားတွေအနေနဲ့ဘယ်သူမှဗြိတိန်နိုင်ငံတဲကနေထွက်ခွာသွားဖို့မလိုသလိုသူတို့မိသားစုတွေတကွဲတပြားဖြစ်နေတာမျိုးကိုမဖြစ်စေချင်ပါဘူးလို့ဝန်ကြီးချုပ်ကပြောပါတယ်။ဒါအပြင် EU ကနိုင်ငံသားတွေဗြိတိန်မှာအနည်းဆုံး9နှစ်နေထိုင်ခဲ့မယ်ဆိုရင်လက်ရှိရနေတဲ့ရပိုင်ခွင့်တွေအတိုင်းခံစားစီဖို့အတွက်ခွင့်ပြုမှာဖြစ်ကြောင်းလည်းကန့်လန့်ခဲ့ပါတယ်။ဒါပေမဲ့အခုလိုဗြိတိန်ရဲ့ကန့်လန့်ချက်ဟာ EU ကမျှော်လင့်ထားတာထက်အများကြီးညော့နေနေသလို EU နိုင်ငံသားတွေအတွက်ဆိုးရတဲ့အခြေအနေမျိုးတွေကြုံလာရနိုင်တယ်လို့ဥရောပကောင်စီအကြီးအကဲဒေါ်နယ်ထတ်စ်ကပြောပါတယ်။ဥရောပကော်မရှင်အကြီးအကဲယွန်းကလော့ထ်ယွန်ကာကတော့အခုလိုဗြိတိန်ရဲ့ကန့်လန့်မှုဟာပထမခြေလှမ်းတစ်ရပ်ဖြစ်ပေမဲ့လုံလောက်မှုတော့မရှိသေးပါဘူးလို့သတင်းတောက်တွေကိုပြောပါတယ်။ဗြိတိန်နိုင်ငံ EU ကနေခွဲထွက်ရေးဆိုင်ရာဆွေးနွေးညှိနှိုင်းမှုတွေကိုတနင်္လာနေ့မှာစတင်ခဲ့တာဖြစ်ပြီးလာမယ့်နှစ်နှစ်အတွင်းမှာအပီအစီလှုပ်ဆောင်ရမှာဖြစ်ပါတယ်
။ American သမ္မတဒေါ်နယ်ထရမ့်ဟာအင်ချမ်းမြစ်တထေးဘွားရုံးကနယူးယောက်မြို့က Trump Tower မှာနေထိုင်ရတာကိုသဘောကျပုံရပေမဲ့သမ္မတဖြစ်လာချိန်မှာတော့ Iowa ပြည်နယ်ထဲက Cedar Rapids မြို့ကိုနေရတာပို့သဘောကျပုံရပါတယ်။ပို့ထုံးနေ့ကမဲဆွယ်စီယုံရင်ပုံစံပြောဆိုပွဲမှာတော့ Trump အတော့ကိုတက်တောင်းတက်သားရှိနေတာကိုတွေ့ရပါတယ်။နိုင်ငံရေးသမားတွေချဲလဲကျူးဆိုတဲ့ Washington ကထွက်ပြီးတကယ်အလုပ်လုပ်တဲ့လူတွေကြားထဲနေရတာအမြဲစိတ်သက်သာရတယ်လို့လူအုပ်ကြီးက Trump ကပြောပါတယ်။ဒီလူတွေဟာ American မျိုးချစ်ပုဂ္ဂိုလ်တွေအံ့ဩစရာကောင်းတဲ့လူတွေလို့ Trump ကပြောပါတယ်။ဒီနေရာမှာလူထုပြစ်တတ်ကိုထရမ့်မိန့်ခွန်းပြောတာအကျဉ်းရင်များပြီးတော့ဒီကိုလဲရှင်လန်းစွာပြင်လာလေးရှိတာပါသမရရာထူရယူပြီး9လအကြာမှာသူ့ပေါ်လူထုထောက်ခံမှုနှုန်းက40ရာခိုင်နှုန်းဝန်းကျင်သာရှိပြီးသမရတူရဲ့ပထမသက်တမ်းအတွက်နေပါတဲ့ပမာဏလည်းဖြစ်ပါတယ်စီတာရက်ပစ်ကလူထုစုဝေးပွဲကိုရောက်လာတဲ့လူတွေလိုသူ့ကိုအမခံထောက်ခံသူတွေကလည်းကဏ္ဍအတော်များများမှာသမရထရမ့်ကိုဆက်ပြီးထောက်ခံနေတာကိုစစ်တမ်းအတော်တော်များများမှာတွေ့ရပါတယ်ဂျော်ဂျာပြည်နယ်အောက်လွတ်တော်ကြားဖြတ်ရွေးကောက်ပွဲမှာသမရထရမ့်နဲ့ Republican Party ကိုပိုးပြီးတော့အားကောင်းစေခဲ့တဲ့ Karen Hedder ကအနိုင်ရလိုက်ပြီးနောက်တနေ့မှာပဲထရမ့်ကလူထုစုဝေးပွဲကိုအခုလိုကျင်းပါတာပါသူ့အစိုးရအဖွဲ့ရဲ့အောင်မြင်တိုးတက်မှုတွေကိုရနေတယ်ဆိုပြီးတော့ထရမ့်ကဂုဏ်ယူပြောဆိုသလိုပဲသတင်းမီဒီယာတွေကိုလည်းထရမ့်ကဝေဖန်တိုက်ခိုက်သွားပါတယ
်မြောက်ပိုင်းတရီဂန်နိုင်ငံတွေလို့ခေါ်ကြတဲ့အလဲပိုင်းအမေရိကန်နိုင်ငံတွေဖြစ်တဲ့ El Salvador, Guatemala နဲ့ Honduras နိုင်ငံတွေကလူစုကိုင်း MS-13 ကိုခြေမုံဖို့အတွက် American တရားရေးဌာနကနေလှုံ့ဆော်နေပါတယ် 1982တွေက Los Angeles မှာရှိတဲ့ El Salvador ကစစ်ဘေးဒုက္ခသည်တွေကြားမှာ MS-13 လို့လူသိများတဲ့ Spain ဘာသာနဲ့ Mara Salvatrucha လို့ခေါ်တဲ့ဂိုင်းဟာအခုခါမှာပြည်နယ်ပေါင်းအနည်းဆုံး40လောက်မှာအဖွဲ့ဝင်ပေါင်းခန့်မှန်းခြေ 1,000 လောက်ထိတိုးလာနေပြီး American ပြည်ထောင်စုမှာအကြမ်းဖက်မှုအများဆုံးလှုပ်ဆောင်တဲ့အကြီးဆုံးလူစုဂိုင်းတစ်ခိုင်အဖြစ်ပြောင်းလဲလာခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဂိုင်းကောင်းဆောင်ဟာ El Salvador မှာပဲရှိနေပြီး American ပြည်ထောင်စုထဲမှာကျူးလွန်တဲ့ထင်ရှားတဲ့လူသက်မှုတချို့ကိုအဲ့ဒီကနေစီစဉ်နေတာဖြစ်ပါတယ်။ဒီမှုအတွက် American အစိုးရရှေ့နေပြီးစုံစမ်းလို့မရနိုင်ဖြစ်နေပါတယ်လို့ American တရားရေးဌာနရာဇဝတ်ဆိုင်ရာယုံကလက်ထောက်ရှေ့နေချုပ် Kenneth Blanco ကပြောပါတယ်။ဒီဂိုင်းကိုဖြိုခွဲနိုင်မှုအတွက်နိုင်ငံတကာကြိုးပမ်းမှုရဲ့တစိမ့်တစ်ပိုင်းဖြစ်နေဒီမြောက်ပိုင်းဒရီကနိုင်ငံတွေကအစိုးရတွေနဲ့ American တရားရေးဌာနရာဇဝတ်ဆိုင်ရာယုံကအခုကမှစတင်ပူပေါင်းဆောင်ရနေပြီဖြစ်ပါတယ်။အမေရိကန်နိုင်ငံထဲမှာရောက်နေတဲ့ဒီဂိုင်းသားတွေကိုတရားဆွဲဆွနေမှုတက်တဲ့အထောက်အထားတွေစုဆောင်းနေတယ်လို့ဒီဂိုင်းသားတွေနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုသူတို့အမေရိကန်နိုင်ငံအတွင်းဝင်မလာခင်မှာပဲသိအောင်လုပ်ပြီးသူတို့ကိုပြပမှာပဲခြေမုံနိုင်အောင်လုပ်နေပါတယ်လို့ဂျူနာ27ရက်အထက်လွှတ်တော်တရားရေးကော်မတီရှင်းမောက်ကြားနာပွဲမှာမစ္စတာဘလန်ကိုကထွက်ဆိုခဲ့တာဖြစ်ပါတယ်။အရင်သမရရဲ့လူဝင်မှုကြီးကြရေးဆိုင်ရာမူဝါဒတွေဟာရော့ရဲတဲ့အတွက်အခုလို MS-13 ဂိုင်းသားတွေကြီးထွားလာတာလို့အပြစ်တင်လိုက်ပြီးဒီဂိုင်းကိုချိန်မုံမှုအတွက်လှုပ်ဆောင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်
။ပရတီနိုင်ငံလန်ဒန်မြို့အနောက်ပိုင်းကလူ89ဦးသေဆုံးခဲ့ရတဲ့လူနဲ့အဆောက်အုံတစ်ခုမိလောင်မှုဖြစ်ပြီးတဲ့နောက်လုံခြုံရေးစိုးရိမ်ချက်တွေမြန်မာနေတဲ့အချိန်မှာပဲလန်ဒန်မြို့ကင်ပတန်အရပ်မှာရှိတဲ့လူနဲ့အဆောက်အုံတစ်ခုကမိသားစု800ကိုရက်ွက်ကောင်းစီကဘေးလွတ်ရာရွှေ့ပြောင်းပေးလိုက်ပါတယ်။ပရတီနိုင်ငံတဝမ်းကအထက်မြင့်လူနဲ့အဆောက်အုံတွေမှာနေထိုင်သူထောင်ပေါင်းများစွာဟာလဲလုံခြုံရေးအတွက်စိုးရိမ်မှုတွေမြန်မာလာနေတာပါ။ဂျွန်လ14ရက်နေ့က Grenfell Tower မိလောင်မှုဖြစ်ပြီးတဲ့နောက်ကင်ပတန်ကောင်းစီကအခုလိုကြီးမားတဲ့ခြေလှမ်းတရက်ကိုပထမဆုံးလှမ်းလိုက်တာလည်းဖြစ်ပါတယ်။အဆောက်အုံတွေကိုလန်ဒန်မိသားဌာနနဲ့ကောင်စီအဖွဲ့ကကြွန့်ကျင်သူတွေပူပေါင်းစစ်ဆေးပြီးမှဒီလိုထူးခြားတဲ့လောက်ရကိုလိုလိုက်ရတာဖြစ်တယ်လို့ကင်ပတန်ကောင်စီအကြီးအကဲဂျော်ဂျာဂိုးလ်ကပြောပါတယ်။ရက်ွက်သူရက်ွက်သားတွေဘေးကင်းလုံခြုံဖို့ကင်ပတန်ကောင်စီကအခိုင်အမာဆုံးဖြတ်ထားတယ်လို့ခက်မြန်မြန်လှုပ်ကိုင်းပြီးရက်ွက်တွေနေထိုင်သူအားလုံးနဲ့ပွင့်လင်းမြင်သားစွာပူပေါင်းဆောင်ရွက်သွားမယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။ဘေးလွတ်ရာရွှေ့ပြောင်းထားတဲ့တွေကိုလည်းမိတ်ဆွေတွေမိသားစုဝင်တွေနဲ့နေထိုင်မှုတိုက်တွန်းလိုက်ပြီးနေစရာလုံးဝမရှိရင်တော့ရာရီနေထိုင်စရာစီစဉ်ပေးမယ်လို့ဆိုပါတယ်။အဆောက်အုံကိုအပြည့်အစုံပြင်ဆင်မှတ်မှာဖို့သတင်းသုံးပတ်ကနေ၄ပတ်အထိကြာနိုင်တာဖြစ်ပါတယ
်။ View American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝတ်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
။ EU American တိုင်းကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အာရှဒေသတလောမှာငါးလုံငန်းရဲ့နောက်ကွယ်မှာလူမှောင်ခိုးကူးတဲ့ရာဇဝတ်မှုကကြီးစိုးနေတာမို့အင်ဒိုနီးရှားနိုင်ငံမှာသမ္မတဂျိုကိုဝီဒိုဒိုကဒီငါးလုံငန်းအတွက်လုံခြုံစိတ်ချအောင်စ조사ပြီးလှုပ်ဆောင်နေပါတယ်။တချိန်ထဲမှာပဲနိုင်ငံရဲ့တန်ရန်စာတတွေဖြစ်တဲ့တတ်တူတူပေါ်ရေးကနေစားအုံစီလုပ်ငန်းထိပါဝင်တဲ့ဝင်ငွေများတဲ့လုပ်ငန်းတွေထဲမှာငါးတန်ရန်စာတကနေဝင်ငွေတိုးနိုင်ဖို့လည်း조사နေတာဖြစ်ပါတယ်။ဒါပေမဲ့ငါးလုံငန်းမှာလူမှောင်ခိုးကူးတာတွေအင်ဒိုနီးရှားနဲ့တခြားအိန္ဒိယနိုင်ငံတွေကငါးဖန်းလုပ်သားတွေပေါ်မှာလှူအားခေါင်းဖုံဖြတ်မှုတွေညံပန်းနှိမ့်ဆက်မှုတွေရှိနေတာမို့ဒါတွေကိုပပြောင်းအကြီးအကျယ်လှုပ်ဆောင်နေရတာဖြစ်ပါတယ်။အရှိတောင်အာရှဒေသရင်းငါးလုံငန်းမှာစီကန်းသတ်မှတ်ချက်တွေအခုထိရော့ရဲနေသေးတာမို့ဒီလုပ်ငန်းကနေဒုက္ခရောက်သွားသူအရေအတွက်ကိုအခုထိအတိအကျမသိနိုင်ပဲရှိနေတာပါ။ဒါပေမဲ့တိတ်ကိုများမဲ့လက္ခဏာရှိနေပါတယ်။2016မှာ AP သတင်းဌာနစုံစမ်းချက်အရငါးဖန်လုပ်သား4000လောက်လုခွင့်ရချုပ်ဖောက်မှုခံရတယ်ဆိုတာကိုသိရပြီးဒီထဲမှာအင်ဒိုနီးရှားနိုင်ငံမလုခုကျွန်းတွေစီမှာအခေါ်ဆောင်ခံရပြီးအနှိမ့်ဆက်ခံရသူတွေထဲမှာမြန်မာကမ္ဘောဒီးယားနဲ့ထိုင်းနိုင်ငံတွေကငါးဖန်လုပ်သားတွေပါနေပါတယ်။2016မှာအင်ဒိုနီးရှားနိုင်ငံမှာလူမှောင်ခိုးအကူခံရသူပေါင်း1100ကျော်ရှိနေတယ်လို့နိုင်ငံတကာရွှေ့ပြောင်းလုပ်သားများအရေးဆောင်ရတဲ့ IOM အဖွဲ့ကြီးကပြောပါတယ်
။အာဖဂန်နစ္စတန်နိုင်ငံတွေမှာ IS အစွန်းရောက်အကြမ်းဖက်သမားတွေတချိန်ထိုးတိုးပွားလာနေတယ်လို့တချိန်ကသူတို့အင်အားနည်းခဲ့တဲ့ဒေသတွေမှာစီးရီလုပ်ငန်းတွေတိုးမြင့်လိုက်ပြီးအမခန့်ဒေသတွေမှာလည်းအင်အားတိုးမြင့်လာကြတယ်လို့အာဖဂန်နဲ့အမေရိကန်အရာရှိတွေကပြောပါတယ်။တဟုန်ထိုးတိုးပွားလာတဲ့ IS အကြမ်းဖက်သမားတွေကိုအာဖဂန်စစ်ဖက်အမေရိကန်လေတပ်နဲ့မြေပြင်တပ်ဖွဲ့တွေဒေသခံပြည်သူစစ်တွေတာလီဘန်တွေနဲ့တခြားလက်နက်ကိုင်တပ်ဖွဲ့တွေကနေရာဒေသအပေါ်မူတည်ပြီးတော့ခုခံတိုက်ခိုက်နေကြတာပါ။ IS2 ကိုတိုက်ထုတ်ရေးအာဖဂန်ရဲ့ပထမဦးစားပေးလုပ်ငန်းဖြစ်လာပြီး IS2 ကိုနိုင်ငံတွင်တပ်ဖွဲ့တွေကတခါတရံမှပူးပေါင်းပြီးတော့တိုက်ပွဲဝင်ကြတာပါ IS2 ကိုတတ်ခိုက်တဲ့နေရာမှာအမေရိကန်နဲ့အာဖဂန်တပ်တို့ကသူတို့ရဲ့ရန်သူတာလီဘန်တွေကိုမရှောင်လွှဲနိုင်ပဲအပေးထောက်ခံနေရတာကိုလည်းတွေ့ရပါတယ်ရှုပ်ထွေးတဲ့မြေပြင်အနေအထားတွေကြောင့်မကြာခဏဆိုသလိုအမအယွင်းတွေလုံမိကြတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်ပူထူးနေတဲ့ကလည်းအာဖဂန်စစ်လေရင်တွေဟာဒန်ဇာပြည်နယ်ထဲကအစိုးရတပ်သားတွေကိုချပေးရမယ်ရေနဲ့ရိတ်ခါတွေကို IS အကြမ်းဖက်သမားတွေစီမာယွင်းပြီးချပေးခဲ့မိတယ်လို့ဒေတာရဲ့အရာရှိချုပ်ရာမာတူလာတာလီစတာနီက VOA ကိုပြောပါရယ် IS အစိုးရအကြမ်းဖက်သမားတွေထဲမှာပါကစ္စတန်၊အိန္ဒိယ၊အီရန်၊အီရတ်၊ဆီးရီးယား၊ရုရှားနဲ့အာရှအလဲပိုင်းတိုင်းပြည်ကစစ်သွေးကြတွေပါဝင်နေတယ်ဆိုပြီးသတင်းတွေလည်းထွက်ပေါ်နေပါရယ်
2024 Olympic အားကစားပွဲတော်ကိုအင်ရှင်ဖြစ်တဲ့ကျင်းပနိုင်ခွင့်ရရေးနောက်ဆုံးကြိုးပမ်းချက်တည့်ဖြစ်တဲ့ပြင်သစ်နိုင်ငံ Paris မြို့တော်တဲကစိတ်မြတ်တဝိုက်ကို Olympic ပန်းချံတစ်ခုဖြစ်ပြောင်းလဲပြီးတောက်ကြတဲ့စနေနေ့မှာပွဲတော်တွေကျင်းပကြပါတယ်လွန်ခဲ့တဲ့နှစ်တရားကျော် Olympic ပွဲတော်ကိုပြင်သစ်နိုင်ငံကနောက်ဆုံးကျင်းပခွင့်ရခဲ့တာဖြစ်ပါတယ် Paris နဲ့ Los Angeles မြို့နှစ်မြို့သာ Olympic ပွဲတော်ကျင်းပနိုင်ရေးအတွက်ပြိုင်ဆိုင်နေကြတာဖြစ်ပါတယ
်
စနေနေ့မနေ့ကထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့နန်းလောင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက် live ထုတ်လွှင့်ပေးနေပါတယ်ခင်ဗျာမြန်မာပြည်ဆိုင်ရာသတင်းစောင်းမတွေမတင်ပြခင်နိုင်ငံတကာအခင်းအကျင်းတွေကိုလည်းကြည့်အောင်ပါရုရှားရဲ့စီးရေးချင်းချောက်မှုတွေဟာရုပ်တရက်အားဖြင့်ကြောက်မက်စရာမကောင်းလှပေမဲ့ပြည်ပကဖြစ်နိုင်တဲ့အလားအလာကိုတိုးမြင့်လာစေတယ်လို့သုံးသပ်သူတွေကဆိုပါတယ်။လေရင်ပစ်ချတာတွေ၊ကြားပြန့်ဟန်တာတာတွေ၊လက်နက်အင်အားတိစောက်မှုတွေကြောင့်ပြဿနာကြီးထွားလာနိုင်တယ်လို့တွက်ဆနေကြတာပါ။ VOA သတင်းတော့ Daniel Shaf မော်စကိုမြို့ကနေပေးပို့တဲ့သတင်းကိုဦးကျော်စံသာကပြောပြမှာပါ
။ဒီလအတွင်းမှာပဲ Baltic ပင်လယ်ပြင်ပေါ်မှာလေရင်ချင်းအနိကတိလွယ်ခဲ့တာတွေ၊ဆီးရီးယားမှာရုရှားမဟာမိတ်လေရင်ကိုအမေရိကန်ပစ်ချခဲ့တာတွေကြောင့်ရုရှားနဲ့အမေရိကန်ထိတိုက်တွန်းမှုတွေဟာမတော်တဆဖြစ်တယ်လို့ဆိုနိုင်ပြီးတိုင်အောင်ရုတ်တရက်ထိမနိုင်သိမရဖြစ်သွားနိုင်တယ်လို့ကာကွယ်ရေးအကြက်ကတ်တွေကဆိုရင်းနေကြတာပါပြီးခဲ့တဲ့နင်းလာနေ့ကဆိုရင်ရုရှားဂျက်တိုက်လေယာဉ်တစ်စင်းနဲ့အမေရိကန်ထောင်လိုင်းလေယာဉ်တစ်စင်းတို့ဟာ6ပေလောက်အထိနှိကခဲ့ပြီးတော့မှတိလွယ်သွားခဲ့တာပါရုရှားရဲ့ SU-27 တိုက်လေယာဉ်မှုဟာတမင်အနိကပြန်လာပြီးဖေဖေချာချာထိမင်းခဲ့ခြင်းမရှိဘူးလို့အမေရိကန်စစ်ထံတွေပြောခွင့်ရဆိုပါတယ်ရုရှားကာကွယ်ရေးဝန်ကြီးကတော့အမေရိကန်တို့ရဲ့ RC-135 ထောင်လိုင်းလေယာဉ်ဟာသူတို့တိုက်လေယာဉ်စီကိုတမင်ရန်စပြီးပြန်တန်းခဲ့တာလို့ပြန်ပြောပါတယ်။တခြားဖြစ်စဉ်တစ်ခုကတော့ဗိုလ်ထုနေတော်ကဖြစ်ပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဆာဂီယေစရိုက်ဂူရဲ့လေယာဉ်နေတူအဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့ပိုလန်နဲ့လစ်သူရေးနီးယားနိုင်ငံအကြားကာလင်နန်ဂရက်စစ်ခန်းကိုပြန်တန်းနေတော့မှာနေတူဂျက်တိုက်လေယာဉ်တစ်စင်းဟာအနိကပြန်တန်းခဲ့တယ်လို့ရုရှားဆိုတာဆိုပါတယ်။လေယာဉ်တွေဟာတစ်စင်းတစ်စင်းမီတာအနည်းငယ်အထိနီးနီးကပ်ကပ်ပြန်တန်းပြီဆိုရင်အင်ပတန်အန်ရဲ့ကြီးမားလှပေမဲ့ဘော်ဒိတ်ပင်လယ်တစ်ဝိုက်မှာတော့ရုရှားနဲ့အမေရိကန်နှစ်ဖက်အကြားဒီလိုမကြာခဏဖြစ်နေကြတယ်လို့စီရေးသုံးဆက်သူတူကဆိုပါတယ်။သို့တော်လည်းပဲဘယ်ဘက်ကမှတကယ်တမ်းတိုက်ချင်တဲ့စိတ်မရှိပါဘူးလို့လည်းသူကဆိုပါတယ်။ NATO အဖွဲ့ဝင်တွေရဲ့လေပိုင်နက်ကိုရုရှားဝင်ရောက်စူးစမ်းတာဟာ2014တုန်းကယူကရိန်းနိုင်ငံခရိုင်းမီးယားကျွန်းဆွယ်ကိုရုရှားတို့သိမ်းပိုက်ခဲ့ခြင်းကစခဲ့တာဖြစ်ပါတယ်။ယူကရိန်းကခွဲထွက်ပြီးရုရှားနဲ့ပေါင်းကျင်တဲ့အုပ်စုတွေကိုရုရှားတို့ကကူညီရင်းဒီလိုလုပ်လာကြတာပါ။ရေဇန်နဒန်နီပတ်စင်ဂျာနယ်လက်ထောက်အက်ဒီတာစီရီအကက်ခတ်သမားအလက်ဇန်ဒါဂေါ့စ်ကတော့ဒီဖြစ်ရပ်တွေကိုအခုလိုစဉ်းစားပါတယ
်ကျွန်တော်အမြင်ရတော့ရုရှားနဲ့အနောက်အုပ်စုတို့ဟာစစ်အေးအခြေအနေတည်တရက်ကိုရောက်ရှိနေပြီဆိုတာရှင်းပါတယ်စစ်အေးအခြေအနေဆိုတာပြဿနာတရက်ရှိနေပြီဒါကိုတန်တမန်နည်းအရာရောစီရီနည်းအရာပါဖြည့်ရှင်းလို့မရတဲ့အခြေအနေမျိုးပါလက်ရှိမှာယူကရိန်းအခြေအနေဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုကတော့ဒီအပတ်အတွင်းမှာပဲယူကရိန်းအရေးနဲ့ပတ်သက်ပြီးရုရှားပေါ်မှာဒဏ်ခတ်ပိတ်ဆို့မှုအစ်စ်တွေချမှတ်ခဲ့တယ်လို့ဥရောပသမဂ္ဂကလည်းသူတို့ရခိုင်ချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေကိုစက်တန်းတိုးခဲ့ပါတယ်။ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုလည်းသမ္မတထရမ့်နဲ့လာရောက်တွေ့ဆုံပြီးနှစ်နိုင်ငံအကြားမှာစီးရီးမဟာမိတ်စာချုပ်ချုပ်ဆိုမယ်လို့ပြောသွားခဲ့ပါတယ်။စီးရီးတိစောက်မှုကိုရုရှားဘက်ကပိုလှုပ်လာနေတာပါ။နေတူရဲ့ရုရှားစစ်ရင်လှုပ်ရကြောင်းအခြေအနေဆိုးရွားလာနေတယ်လို့ရုရှားဘက်ကပြောနေတဲ့သူတို့အနောက်ဖက်နေဆက်တွေမှာစီးရီးတိစောက်မှုတွေပိုလှုပ်လာနေတာဖြစ်ပါတယ်။ယခင်ဆိုဗီယက်ပြည်ထောင်စုအဖွဲ့ဝင်တွေဖြစ်ခဲ့ကြတဲ့နိုင်ငံသစ်တွေဟာယူကရိန်းမှာရုရှားတို့လှုပ်ရနောက်ပိုင်းရုရှားအန်ရယ်ကိုစိုးရိမ်လာနေကြပါတယ်။ NATO ကလည်းလုံခြုံရေးတပ်ဖွဲ့ဝင်တွေကိုတိုးမြှင့်ချထားပါတယ်။ဒါပေမဲ့ NATO ရဲ့တိုက်အင်အားတိုးချထားမှုကရုရှားနဲ့ဆိုင်ရင်သိပ်မများလှဘူးလို့ Alexander Gold ကဆိုပါတယ်
။နှစ်ဖက်တပ်တွေလည်းမှာကြားကန်နေဆိုတာမရှိတော့ပါဘူး။တစ်ဖက်နဲ့တစ်ဖက်ပတ်ပင်းတိုးနေကြတာပါ။ ဒီအချိန်မှာမတော်တဆတစုံတစ်ခုဖြစ်ခဲ့ရင်ပြဿနာကြီးထွားပြီးဆစ်ဖြစ်လာနိုင်ပါတယ်နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတစုံတရာရှိဖို့ဆိုတာအလန့်ဝေးနေပါတယ်တမရရွေးကောက်ပွဲမှာရုရှားဝင်ဆွတ်ဖက်ခဲ့တဲ့ဆိုတဲ့အရှုပ်ရှင်းတွေလည်းရှိနေတော့တမရထရန့်အနေနဲ့တမရပူတင်ကိုဘယ်တော့မှချဉ်းကပ်လာနိုင်မှာမဟုတ်ပါဘူ
းအဲ့တချိန်တည်းမှာပဲရုရှားနဲ့အမေရိကန်ပြည်ထောင်စုတို့ဟာစီးရီးယားစစ်ပွဲမှာလည်းနှစ်ဖက်နောက်ွယ်ကပါဝင်နေကြပါတယ်ရုရှားဟာအီရန်နဲ့အတူအဆက်အစိုးရကိုထောက်ခံနေပြီးအမေရိကန်ကတော့သဘုံတွေကိုပံ့ပိုးနေတာဖြစ်ပါတယ်နှစ်ဖက်စလုံးကတော့ IS တွေကိုတိုက်နေကြတာပါလို့ဆိုနေကြပါလေနှစ်ဖက်ထိတိုက်တွန်းမှုတွေလည်းပဲမကြာခဏရှိနေပါတယ်ဒီထက်ဝေဟင်မှာထိတိုက်တွန်းမှုဆောင်ကျဉ်ရေးသဘောတူညီမှုကိုရုရှားကနောက်ထပ်တစ်ကြိမ်ဆန့်ကန့်လိုက်ပြန်ပါတယ်ဆီးရီးယားမှာအမေရိကန်ပြည်ထောင်စုဦးဆောင်တဲ့ညွန်ပေါင်းအင်အားစုအပေါ်ရုရှားကချင်းချောက်မှုအများစုဟာတကယ်တော့သိစွင့်စရာမဟုတ်လှဘူးဆိုပေမဲ့နှစ်ဖက်ထိတိုက်ရင်ဆိုင်မှုတွေဖြစ်နိုင်ကြတော့မြင်မလာနေတယ်လို့အလက်ဇန္ဒားဂိုးစ်ကပြောနေကြအောင်ပါခင်ဗျာ
။ဦးကျော်စံသာတင်ပြခဲ့တာပါ။ကန္နဝင်းအစိုးအတီးပညာရှင်ကိုအန်ဂျီကွယ်လွန်သွားတဲ့အကြောင်းမတင်ပြခင်အိန္ဒိယနိုင်ငံဘက်ကစိတ်ဝင်စားဖွယ်သတင်းပုတ်ပြောပြပါမယ်။အိန္ဒိယနိုင်ငံမှာအင်တာသစ်တွေဆောက်လုပ်လှူဒန်းနေတဲ့လူမှုအဖွဲ့အစည်းတစ်ခုကအိန္ဒိယနိုင်ငံမြောက်ပိုင်းကကြေးရွာငယ်လေးတစ်ရွာကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့နာမည်ကိုအစွဲပြုပြီးထရမ်ရွာဆိုပြီးမှဲ့ခေါ်လိုက်ပါတယ်အိန္ဒိယရဲ့မင်္ဂလာစနစ်ကိုလူတွေပို့ပြီးအာယုံထားလှူဒန်းလာစေဖို့ရည်ရွယ်တာလို့အလှရှင်အဖွဲ့အစည်းကပြောပါတယ် AP သတင်းကိုအခြေခံပြီးတော့နန်းလောင်ကတင်ပြထားပါတယ
်အိန္ဒိယနိုင်ငံမြောက်ပိုင်းဒီရွာလေးကအိမ်သားတွေကိုအမေရိကန်အစိုးရကရောသမ္မတထရမ်ကပါလူဒန်းထားတာမဟုတ်ပါဘူးရွာသားပေါင်း400လောက်ရှိတဲ့ဒီရွာမှာမွတ်စလင်အများဆုံးရှိပြီးတော့ထရမ်ဆိုတာဘယ်သူဘဝမှန်သူတို့မသိကြပေမဲ့လို့အိမ်သားတွေအလကားရတော့မှဖြစ်တဲ့အတွက်တော့ဝမ်းသာနေကြပါတယ်တချို့ကဆိုရင်သမ္မတထရမ့်သူတို့ရွာကိုအလှည့်ပတ်လာလိမ့်မယ်ဆိုပြီးယုံကြည်နေပါတယ်။ဒေသခံရွာသူပူနမ်ကအခုလိုပြောပါတယ်
။ကုစဂမ်ကတရက်ကီဟိုးရောဘာစလိုကားရဲမတလေးဂမ်အချိုင်ရဲမရက
ီရွာကိုအပြင်ကလူတွေခုလိုလာရောက်တာနဲ့မျှကျမတို့ရွာတုတ်တဲ့ကောက်မွန်လာတာကိုမြင်ကြည့်ပါလေ။အမေရိကန်သမ္မတဒီရွာကိုလာလိမ့်မယ်ဆိုတော့ကျမတို့ကံကောင်းတာပေါ့။ကျမဆိုလိုတာကသူ့ကြောင့်ဒီရွာမှာခုလိုအင်တာသစ်တွေရလာတာလေ။
တချို့ရွာသားတွေကလည်းသမ္မတထရမ့်ရဲ့နာမည်ကြောင့်ဒီရွာမှာစာမသက်မှုတွေ၊စီးရဲနွမ်ပါမှုတွေပျောက်ပြတ်သွားလိမ့်မယ်လို့ယုံကြည်နေပါတယ်။နောက်ရွာခံတူဦးဖြစ်တဲ့ဟာစီနာကတော့ယုံကြည်မှုအပြည့်နဲ့အခုလိုဆိုပါတယ
်။အချောကံဘန်ရောဖိုင်ဘတ်ဒီဟကံဘန်ရော
ဆိုပြီးကောင်းတာတွေဆက်ပြီးတော့ဖြစ်လာနေပါပြီရှင့်။အင်းသားတွေရေချိုးကန်းတွေရှိတာကတိတ်ကိုကောင်းပါတယ်။အရင်တုန်းကဆိုရင်မနဲ့စောစောတောထဲမှာအပေါ့ပါသွားရင်သွားဒါမှမဟုတ်အပေါ့အလေးသွားလို့ရတဲ့နေရာတစ်ခုကိုရှာပြီးတော့ကိစ္စပြီးအောင်လုပ်ရတာလေ။အခုတော့တိတ်ကိုအဆင်ပြေသွားပါပြီ
။ထရမ့်ရွာဆိုပြီးနာမည်ပြောင်းပြီးတာနဲ့အိန္ဒာတစ်တွေကိုရွာထဲမှာစတင်ဆောက်လုပ်ပေးပါရယ်။အိန္ဒာရေလူဒန်းပေးနေတဲ့ Sulab International အဖွဲ့ကဘင်ဒရှွာပဒတ်ကလည်းထရမ့်ရဲ့နာမည်ကိုအစွဲပြုပြီးရွာနာမည်ပြောင်းလိုက်တာဟာမိန်လာစနစ်ကိုအာရုံစိုက်မှုပိုရအောင်ရည်ရွယ်ရင်းဖြစ်တယ်လို့အခုလိုပြောပါရယ်
။ Donald Trump is the president of America. He is you can say the entire world. America is the strongest country.So I thought
Donald Trump ကအမေရိကန်သမ္မတပါတကဘာလုံးကိုပြောနိုင်ပါတယ်အမေရိကန်ကအင်အားအကောင်ဆုံးတိုင်းပြည်လဲဖြစ်ပါတယ်ဒါကြောင့် Reagan သမ္မတဖြစ်နေတုန်းကအိမ်သာကိစ္စသမ္မတရဲ့ဝန်ထမ်းနဲ့ဆွေးနွေးခဲ့တဲ့အချိန်တုန်းကကျွန်တော်တွေးမိတာလေးတခုရှိပါတယ်ဒီကိစ္စမှာအမေရိကန်သမ္မတရဲ့နာမည်ကိုတုံ့ပြန်အားဖြင့်တကဘာလုံးကလူတွေအာယုံစိုက်မှုရလာလိမ့်မယ်ဆိုတာမျိုးပေါ့
တခြားရွာကစာဒစ်ဟူစိန်ဆိုတဲ့ရွာသားတို့ကလည်းတခြားရွာတွေကိုလည်း Trump နာမည်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့နာမည်ကိုအစွဲပြုပြီးမိုဒီရွာရဲ့လို့မဲတင်တယ်လို့အကြံပေးပါရယ်။ဒါမှသာတခြားရွာတွေမှာလည်းတိုးတက်ပြီးတော့သူတို့အားလုံးပျော်ရွှင်နိုင်မယ့်အပြင်စာမတက်တာတွေပပျောက်ပြီးကောင်းမွန်တဲ့အလုပ်ကိုင်းတွေရရှိကြမယ်လို့မျှော်လင့်နေတာပါ။အိန္ဒိယနိုင်ငံရဲ့လူဦးရေ60ရာခိုင်နှုန်းဖြစ်တဲ့လူပေါင်း 1.3 ဘီလီယံတို့ဟာအိမ်သာမရှိဘဲနဲ့နေထိုင်နေကြရတယ်လို့ဝမ်ကတ်ယောဂကြောင့်နေစဉ်ကလေးငယ်ပေါင်းတန်းရာနဲ့ချီပြီးတော့တည်ဆုံနေရတာပါ။အင်ဒါဆောက်လုပ်လူဒန်းနေတဲ့ Sulab International အဖွဲ့ကအိန္ဒိယနိုင်ငံတဝမ်းရွာပေါင်း6သိန်းတို့မှာအင်နာတစ်တွေဆောက်လုပ်လူဒန်းနိုင်မယ်လို့ခန့်မှန်းထားတာဖြစ်ပါတယ်ရှင်
။နန်းလောင်ပြောပြခဲ့တာပါ။တော်ရစီများခင်ဗျာမြန်မာနိုင်ငံရဲတပ်ဖွဲ့ဟာတပ်မတော်နဲ့ပတ်သက်တဲ့ပြစ်မှုတွေကိုအရေးယူဆောင်ရွက်ရမှာဥပဒေနဲ့အညီလှုပ်တဲ့လှုပ်ထိုက်တာထက်တပ်မတော်အလိုကျလှုပ်ဆောင်နေတယ်လို့အာရှလူအခွင့်အရေးကော်မရှင် HRC ကဝေဖန်လိုက်ပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့ The Voice နဲ့အမှုလုံခြံခံရတဲ့ရှင်နေဦးကိုနီတို့ရဲ့အမှုအခင်းကျင်းတွေကိုဥပမာပေးပြီး HRC ကပြောလိုက်တာဖြစ်ပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြခြင်းပါတယ်တက်မတော်ရဲ့ရုပ်ရှင်ဇာတ်ကားကိုတယောစာရေးမိတဲ့အမှုအတွက် The Voice သတင်းစာ Editor ချုပ်ဦးကျော်မင်းဆွေနဲ့စာရေးဆရာဗီတိရှကိုကိုမောင်တို့ကိုအရေးယူပေးဖို့တက်မတော်ကတိုင်ကြားခဲ့ရမှာ ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့အမှုဖွင့်ဖို့တိုင်ကြားခဲ့ခြင်းမရှိဘူးလို့တရပြိုင်ရန်ကုန်တိုင်းစစ်ဌာနချုပ်ရန်ကုန်တပ်နယ်မှူးဒုဗိုလ်မှူးကြီးလင်းထွန်းကဇွန်လ23တောက်ကြနေ့တရားရုံးမှာထွက်ဆိုခဲ့တာပါတည်ဆဲဥပဒေတစ်ခုခုနဲ့အရေးယူပေးဖို့တပ်မတော်ဘက်ကပြောတာကိုဗဟန်းမြို့မှရဲစခန်းက66ဂါကြီးနဲ့အမှုဖွင့်ခဲ့တာဖြစ်တယ်လို့တောက်ကြနေ့တရားခွင်မှာစစ်ဆေးပေါ်ပေါက်ခဲ့ကြောင်းသဘွိုက်စီရဲ့ရှေ့နေဦးခင်မောင်မြစ်က VOA ကိုပြောကြားခဲ့ပါတယ်တပ်မတော်ဘက်ကမညွှန်ကြားဘဲရဲတပ်ဖွဲ့ကပုံမှန်66ဂါကြီးနဲ့အမှုဖွင့်ခဲ့တဲ့လို့ရပေါ်ဟောင်ကောင်အခြေစိုက်အာရှလူအခွင့်ရေးကော်မရှင် HRC ရဲ့ရှေ့နေဦးမင်းလွင်ဦးကအခုလိုသုံးသပ်ပါတယ
်အဲ့တော့မြန်မာနိုင်ငံရဲတပ်ဖွဲ့ကကျွန်တော်တို့ပြည်ထရေးဌာနရဲ့လက်အောက်မှာရှိတယ်အဲ့တော့ပြည်ထရေးဌာနကိုထိန်းချုပ်ထားတာကလေတပ်မတော်ကနေပြီးတော့ထိန်းချုပ်ထားတာဖြစ်တယ်နောက်ပြီးတော့ဒီမြန်မာနိုင်ငံရဲတပ်ဖွဲ့မှာအဓိကတာဝန်ကြီးတဲ့နေရာတွေကိုယူထားတာလေတပ်မတော်ကနေပြီးတော့ပြောင်းလာတဲ့ဗိုလ်မှူးကြီးစစ်မှုထမ်းဟောင်းကြီးပဲဖြစ်တယ်အဲ့တော့ကဒီကိုကျော်မင်းဆွေကိစ္စမှာလေအထက်ကနေပြီးတော့အရေးယူဖို့တာညွှန်ကြားလိုက်တယ်အဲ့ဒီအောက်ကနေပြီးတော့မြန်မာနိုင်ငံရဲတပ်ဖွဲ့ကနေပြီးတော့ရသွေးဥတွေပုံမှန်900နဲ့ရေးယူလို့ရပေမဲ့လေဆက်သွေးဥတွေပုံမှန်66ကကြီးနဲ့ရေးယူဖို့အတွက်ညနေဘလို့ညနေရစီမံဆောင်ရည်တယ်ဆိုတော့လေကျွန်တော်တွေ့ရတယ
်အလားတူပဲလုံးကြံခံရတဲ့ရှေ့နေဦးကိုညီအမှုနဲ့ပတ်သက်လို့တောက်ကြမနေတော့ကတရားခွင်အတွင်းရဲမှုတင်မောင်ဆွေကိုစစ်ဆေးရမှာတရားခံပြေးအဖြစ်ကြေညာထားတဲ့အောင်ဝင်းခိုင်ဖမ်းမိရရှိရေးအတွက်ရဲတပ်ဖွဲ့ကလုံလောက်တဲ့စွမ်းဆောင်မှုမရှိခဲ့ဘူးဆိုတာပေါ်လွင်ကြောင်းဥက္ကဋ္ဌရဲ့ရှေ့နေဥနေလာကမီဒီယာတွေကိုရှင်းပြခဲ့ပါတယ
်။အင်္ဂလိပ်လိုကဒီခံပြီးကိုအမှန်တကယ်စာဖွေတဲ့အပိုင်းကိုလူကျင်တာ။အပေါ်ရန်ကျော်ဝရန်အတီးပြူးတဲ့အပိုင်းကိုလူကျင်တာပေါ့။ဒီခံပြီးကိုသူတို့ကဝရန်တီးပြူးတဲ့နေရာတွေမှာတော့စာဖွေတယ်လို့ပြောတယ်။မတွေ့ဘူးလို့ပြောတယ်။အင်္ဂလိပ်ကရေးတက်ဖွဲ့ရနေပြီးတော့တရားရုံးမှာတရားဆွဲတင်ပြီးတဲ့ကာလတရားပဲဆွဲတင်ကာလမှာအမှန်တကယ်ဖန်ဆီးဖို့ရှာဖွေတဲ့အပိုင်းကိုအင်္ဂလိပ်ကတရားရုံးမှာထပ်ဆိုလူကျင်တာ။အဲ့ဒါကိုကြည့်ရတယ်မရဘူးလို့ပြောပါအားလုံးကဝဒန်းထုတ်ပြီးတဲ့အခါကျတော့ဝဒန်းရလိုက်လံဆောင်ရည်တဲ့အပိုင်းကိုပဲဖတ်ဆိုနေတာကိုတွေ့ရတယ်အမှန်တကယ်ဘယ်လိုဆုံးနိုင်ခဲ့တယ်ဘယ်လိုရှာဖွေခဲ့တယ်ဆိုတဲ့အကြောင်းကိုတော့ဖတ်ဆိုချက်ပြီးနိုင်တာကိုမတွေ့ရဘူ
းဒီလိုဆိုရင်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့လွတ်လပ်စွာစွမ်းဆောင်နိုင်မှုအပေါ်မေးခွန်းထုတ်เสียဖြစ်လာပါတယ် HRC ရှေ့နေဦးမင်းလွင်ဦးကတော့အခုလိုသုံးသပ်ပါတယ
်ဒီဥက္ကဋ္ဌလောက်ချန်ခံရတဲ့ကိစ္စမှာထွက်ပြေးတဲ့တရားခံကိုဖမ်းဆီးမဲ့ကိစ္စမှာလည်းတရားရုံးကနေဝရမ်းထုတ်ပြီးပြီဆိုလို့ရှိရင်ဒီဝရမ်းနဲ့မြန်မာနိုင်ငံတဝမ်းမှာလိုက်လံဖမ်းဆီးဖို့အတွက်အာထုတ်စီမံဆောင်ရွက်ရမှာဖြစ်တယ်။အခုတရားရုံးမှာတရားခံပြေးအဖြစ်စစ်ဆေးစီရင်တဲ့အခါမှာကျွန်တော်တို့ဆရာဦးနေလာပြောခဲ့သလိုပေါ့နော်ရဲတပ်ဖွဲ့ကနေပြီးတော့ဘာမှအတိအကျလှုပ်ဆောင်နိုင်ခြင်းမရှိဘူးဆိုတာကိုကြည်ကျင်းအားဖြင့်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့အဓိကတာဝန်ရှိတဲ့သူတွေကတရားခံအဝန်ခံကိုဖမ်းဆီးဖို့အတွက်လုံးဝအာထုတ်ခဲ့ခြင်းမရှိဘူးဆိုတာအမှုထင်ရှားတယ်အဲ့ဒီတော့ကမြန်မာနိုင်ငံရဲတပ်ဖွဲ့မှာအောက်ခြေကနေပြီးတော့တက်လာတဲ့တကယ်ရဲစစ်စစ်တွေကအရေးကြီးတဲ့နေရာတွေမှာမရှိဘဲတကယ်တမ်းအရေးယူဆောင်ရွက်ရမယ့်ကိစ္စရပ်တွေမှာစစ်တပ်ကနေပြီးတော့ပြောင်းလာတဲ့အသွင်ပြောင်းနေရတာစီမံအုပ်ချုပ်နေသေးပဲဖြစ်တယ်ဆိုတာကိုဒီနှမှုကနေပြီးတော့တက်ပြီးထင်ထင်ရှားရှားပြလိုက်တယ်လို့ပဲကျွန်တော်တို့ကတော့မြင်ပါတယ
်။ဒါမဲ့သတင်းမှတရားခွင်တွေမှာတော့တရားခံပြေးအောင်ဝင်းခိုင်နဲ့ပတ်သက်လို့ဆက်လက်စစ်ဆေးတော့မှာမဟုတ်ပဲရှိနေဦးကိုနီကိုတတ်တဲ့ကိစ္စလူတတ်မှုကိုရှေ့တပတ်တောက်ကြနေကြရင်စစ်စေးကြားနာသွားမှာဖြစ်တယ်လို့ရှိနေဦးနေလာကပြောပါတယ်။ဦးကျော်မင်းဆွေတို့အမှုနဲ့ပတ်သက်ပြီးမနေ့က၄ချိန်မြောက်ရုံးချိန်မှာတော့ဦးကျော်မင်းဆွေကိုအာမခံပယ်ချခဲ့ပြီးတရားရုံးပြောင်းစစ်ဆေးဖို့ကိုလည်းပယ်ချခဲ့ပါတယ်ခင်ဗျာ
။ရရှိမှခင်ဗျာမြို့ပြပေါ်ကကျူးကျော်အင်ယာတွေအရေးကိစ္စဟာလက်ရှိတိုင်းအစိုးရတွေအတွက်ကင်တွယ်ရခက်ခဲသိမ်မွေ့တဲ့ပြဿနာတရားဖြစ်လာပါတယ်ကျူးကျော်အင်ယာတွေအတင်းဖြတ်သိမ်းခြင်းအပြင်ပြဿနာတွေပြည်လဲသွားပွဲရှိပါသလားဒါမှမဟုတ်ကျူးပြဿနာကိုဘလို့ကင်တွယ်သင့်ပါသလဲလာမယ့်စနေညတရားလေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမင်းမြန်လိုတဲ့သောရရှင်တွေမိမိတို့တယ်လီဖုန်းနံပါတ်တွေကို VOA ထံကြိုတင်ပေးပို့ထားကြမယ်ဆိုရင်တရားလေးလိုင်းအစီအစဉ်ထုတ်လွှင့်ချိန်မှာပြန်လဲခေါ်ယူပေးပါမယ်ဒါမှမဟုတ်မိမိတို့အမြင်မိမိတို့မေးမြန်းလိုတာတွေကိုစာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရနိုင်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းမှတ်ချက်မေးခွန်းရေးပို့ထားလို့ရပါတယ် VOA မြန်မာပိုင်းရဲ့ email လိပ်စာက burmese@voanews.com ဖြစ်ပြီးတယ်လီဖုန်းနံပါတ်ကတော့1-239-382-5554ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သောတာရှင်တွေကိုကြိုဆိုပါရခင်ဗျာ
။ဒီကနေ့စနေည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။သောတာရှင်များခင်ဗျာအသက်95နှစ်ရှိပြီဖြစ်တဲ့နိုင်ငံကျော်ဂန္ဓဝင်အဆိုအတီးပညာရှင်အဆိုတော်ဦးအန်ကြီးဟာဇွန်လ23ရက်တောက်ကြနေ့ည 9:25 မိနစ်မှာကွယ်လွန်သွားပါပြီ။ဦးအန်ကြီးကွယ်လွန်တာဟာမြန်မာနိုင်ငံအတွက်တိတ်ကိုနှမျောစရာကောင်းတယ်လို့ဂိဒလောကပညာရှင်တွေကပြောပါတယ်။ဒေါခင်မျိုးသက်ကစူးစီးတင်ပြထားပါတယ်
။ချင်းတွင်းနယ်မြေတက်တော်ဝန်တော်ဦးဘာတာချာကြီးဒေါ်တော်ဝင်းတို့ရဲ့သားဖြစ်သူဂိဒပညာရှင်ကြီးဦးအန်ကြီးဟာတောက်ကြနေကပါရမီထွေထွေယောဂကုဆေယုံကြီးမှာကွယ်လွန်သွားခဲ့တာပါအပျော်ရန်အစိုးရကြီးတူဖြစ်တဲ့ဥက္ကံကြီးဟာမြမတေဂီတလောကမှာမြမတန်ပီပီတတနဲ့တီဆိုရမှာထိတ်ဆုံးအစိုးရတူဖြစ်ပါတယ်အစိုးရဥက္ကံကြီးကွယ်လွန်သွားတာဟာအမတန်မှနှမျောစရာကောင်းလာတယ်လို့နိုင်ငံကျော်အစိုးရဒေါ်မမအေးကပြောပါတယ
်ဧကွယ်ဒီနေ့ကတော့ဂီတာလေးကအကူကြီးတယောက်ထပ်ပြီးဆုံးရှုံးသွားတာပါပဲအင်းမှနှမျောပါတယ်ကိုအန်ကြီးကအင်းတန်သဘောကောင်းတယ်မမတို့မဆူရင်ကလေးဘွားတွေကသူကအဆူရကြီးဖြစ်နေပြီလေအဲ့တော့အကွမ်းကြီးတို့တချင်းတွေကို300စီတို့ညိုက်ပါပဲသူဆိုခဲ့တဲ့တချင်းတွေထဲမှာပဲကိုတို့ကဟိုလိုက်ပြီးတော့ဆူလာခဲ့တာလည်းရှိတာပေါ့နောက်ကိုဆူလာတတ်တဲ့အရွယ်လိုက်ကြလိုက်ကြတော့အကွမ်းကြီးနဲ့ခင်သွားတဲ့အခါကျတော့အကိုကသူကအမိချာလေးအပျော်ရမ်းမဲဆိုတဲ့ပုံကိုဆိုတော့သူတို့မိစေပေါင်းတဲ့အိမ်မှာဆူရပြုတ်ရတဲ့အခါကျတော့ရှင်မမအေးကိုခေါ်ဆတ်တတ်ပါတယ်အဲ့ခါဒီမှာလည်းကိုကသူနဲ့သူလိုက်ပြီးတော့ဆူပါတယ်ဟိုအညစ်တဲ့ချင်းတော့အကုန်လုံးကောင်းတာပါပဲသူကင်းတဲ့သူကောင်းတာတွေပဲရွေးဆိုခဲ့တာပဲလေနောက်လည်းတကယ်လဲဟိုယောက်ျားသံပြည်ပြည်သားနဲ့မိန်းမဆန်းဆန်းဆိုတာဆိုလို့လူကြီးတဲ့မှာသူကထိတ်ထုံးလာပါပဲဟိုခင်ဟောင်းတချင်းရဲ့နောက်ပိုင်းမှာရောက်လာတဲ့တချင်းတွေမှာအကူအညီတွေဆိုရတာ ਊ အဲ့တော့တို့တွေများစွာရှိရတဲ့ရောက်ပါတယ်အကူကြီးကမင်းမျိုးနေစားပြီးဆိုလာတာလို့တော့နားလည်ရပါတယ်ဘာလို့မြို့မမှာဆိုလာတဲ့မင်းမျိုးမှာနေရတဲ့လူတွေဆိုတော့ယူဝတ်နဲ့ဆိုဖို့များပါလိမ့်မယ်တကယ်လဲတော်ပါတယ်တကယ်လဲသဘောကောင်းပါတယ်သိတ်နှမျောပါတယ်ကွယ်
ဦးအန်ကြီးဟာတမိဖြစ်သူဒေါ်ခင်မီအန်ကြီးတို့မိသားစုနဲ့အတူအမေရိကန်နိုင်ငံရှီကာဂိုမြို့မှာရောကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလစ်ကပမ်ဒီလ်မှာပါနေထိုင်ခဲ့တယ်လို့မိသားစုနဲ့ခင်မင်ရင်းနေတဲ့မန္တလေးဂဇက်ကဒေါ်နီလာစိန်ကပြောပါတယ
်။ဘာပါကယ်လီဖိုးနီးယားမှာနေတော့ကလေပျော်ပျော်ရွှင်ရွှင်ကျန်းကျန်းမာမာပဲအာဟိုမှန်ရလေတအားကောင်းတယ်အဓိကသူစကားလေးအားကြီးပြောနိုင်တယ်ဧည့်သည်လာရင်လည်းသူအရင်ပြောတယ်ပေါ့နော်အနောက်ဘက်ဆရာတော်တွေပြင်ပြီးတော့ဆွေးကြွေးတာတွေဘာတွေလုပ်တဲ့အချိန်မှာလဲပပတချင်းတွေဆူပြတ်တတ်တယ်သူ့ကိုအဲ့လိုမျိုးတောင်းဆိုလိုက်ရင်လေပပအဲ့ဒါအချိန်ကြီးဆူပြတ်တတ်တယ်နောက်ပြီးတော့ကျမတို့အလီမှာကိုစော်မျိုးထွန်းနဲ့ကိုခမောင်တိုးတို့နဲ့တချင်းဆိုပွဲအလီမှာချင်းပါတယ်တချင်းလေးကိုသူကိုယ်တိုင်ဆူပြပါတယ်အဲ့ပွဲလေးကအပြန်ကိုဟိုအလီကမိသားစုတွေအတွက်အမှတ်ပြရဖြစ်တဲ့ပွဲလေးပေါ့နော
်ဦးအန်ကြီးကွယ်လွန်သွားချိန်မှာဇနီးဖြစ်သူဒေါ်မင်ညော့သား2ယောက်တမိ1ယောက်နဲ့မြေ3ယောက်မြစ်1ယောက်တို့ချမ်းရပါတယ်ဂျွန်လ25ရက်တနင်္ဂနွေနေ့မနေ့17နိုင်မှာတော့ရေဝေးတုတ်တမ်းမှာမြေတကြုံမှာဖြစ်ပါတယ်ဥအန်ကြီးအခုလို့ကွယ်လွန်သွားပြီမဲ့သူ့ရဲ့သားရနာပြဝဲတချင်းလေးတွေကတော့အမြဲတမ်းရှင်သန်နေမှာဖြစ်ပါတယ်ခင်ဟောင်းနဲ့မြမတေးတချင်းတွေတဲကနာမည်ကြီးတဲ့300သည်တူရိယာလူလင်ရင်းတကိုမဲဘဘုသူစာလူဂျွန်လူကောင်ရွှေမင်းကန်တို့လိုတချင်းတွေအပြင်ဦးအန်ကြီးမကွယ်လွန်ခင်ကသူ့အနှစ်သက်ဆုံးလို့ပြောခဲ့ပူတဲ့သခိုင်းတောင်တို့တချင်းတွေကိုတော့တောတာရှင်တွေရဲ့နားမှာအမြဲတမ်းဆွဲချင်နေမှာဖြစ်ပါလေ
။ဘုံညာရှင်ဇေရီအပါသခိုင်းတောင်သခိုင်းတောင်ထဲနာစီကအရှိတလွားရှူလိုက်ရင်လေเอยาวรีดุฏฐาวรีนับจีเสื้อสงคนย่อเลยละเวเลยาอดွ่นๆเนี่ยอล่อนอล่อนอล่อนอล่อนตายาบาบีนี่ตะนิกูโลตะนิจูเปียนเนาะအသည်ဖူးဖြစ်ရပြန်ရဲ့တောတောင်ရေမြေကုန်းနေရေနေ
တချင်းကိုတော့ဒီများနဲ့ကျေနပ်ကြပါခင်ဗျာအစိုးရကူအန်ကြီးကောင်းရံဘုံဘွားရောက်နိုင်ပါစေလို့ VOA ဝိုင်းတော်သူဝိုင်းတော်သားတွေကဆုတောင်းလိုက်ရပါတယ်ခင်ဗျာ
ဒီ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ခါစနေနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kilohertz 9323ည၊လိုင်းဒိုမီတာ40 kilohertz 9433ည၊လိုင်းဒိုမီတာ50kilohertz 9999တို့ကနေမနက်9နာရီအထိဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုနားဆင်ရမယ်ပြင်အမျိုးသမီးကဏ္ဍကိုကြားမှာဖြစ်သလိုသိပ္ပံနဲ့နည်းပညာကဏ္ဍတင်ဆက်တဲ့အခါမှာတော့
ပါဆရာကျွန်တော်တို့မျက်လုံးကတစ်စက္ကန့်ကိုပုံအစိတ်လောက်အမြန်နဲ့ရုပ်ရှင်ဒါမှမဟုတ်ဗီဒီယိုကင်မရာရဲ့နှုံကြည့်လိုက်လို့ရတယ်ရှင်မျက်လုံးကဒါကိုတောက်လျှောက်မြင်သွားတာပေါ့
နောက်ပိုင်းမှာအပြည့်စုံကိုကြားဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအက်ဒီတာအပေါ်နဲ့သတင်းဆောင်မတွေကိုဒေါ်လလအတန်းနဲ့ဦးကျော်စံတော်တို့ကစူးစီးတင်ပြထားပါတယ်
အီရတ်နဲ့မြန်မာနိုင်ငံကိုကလေးစစ်သားအဆုံးပြုတဲ့နိုင်ငံစင်ကအမေရိကန်ပယ်ဖြတ်တော့မယ်ဆိုတဲ့ခေါင်းစဉ်နဲ့ Reuters သတင်းဌာနက Matt Spadornik နဲ့ Jason Zapp တို့ရေးသားထားပါတယ်။အီရတ်နဲ့မြန်မာနိုင်ငံကိုဒီလိုကလေးစစ်သားအဆုံးပြုတဲ့စင်ကဖျက်ချတော့မယ်ဆိုတာအမေရိကန်နိုင်ငံရဲ့ယုံကြည် Rex Tillerson ကပြောကြားလိုက်ပါတယ်။ဒါဟာ Trump အဆိုရအနေနဲ့လူခွင့်ရေးတဲ့လုံခြုံရေးနဲ့သံတမန်ဆက်ဆံရေးအဆင်ပြေမှုကိုဦးစားပေးတယ်လို့စွပ်စွဲခံလာရနိုင်စရာဖြစ်ပါတယ်။လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ဖြစ်တဲ့ Human Rights Watch ကတော့မြန်မာနိုင်ငံကိုဒီစင်းကပယ်ဖြတ်တာဟာအချိန်မတန်သေးတဲ့လှုပ်ရဖြစ်တယ်လို့ဆိုပါတယ်ဒီလိုရုပ်သိမ်းလိုက်တဲ့အတွက်ကလေးသင်ငယ်တွေကြုံပြုခံရမှုလူခွင့်ရေးချိုးဖောက်ခံရမှုတွေပိုများလာနိုင်တယ်လို့လည်းထောက်ပြထားပါတယ်ဒါ့အပြင်မြန်မာနိုင်ငံစစ်တပ်နဲ့တိုင်းဒေသနဲ့နိုင်ငံအဖွဲ့ခုနှစ်ဖွဲ့ကိုကလေးစစ်သားအဆုံးပြုတဲ့စည်းရင်းမှာထည့်ထားတဲ့ကုလသမဂ္ဂနဲ့လည်းသဘောထားကွဲလွဲနိုင်ပါတယ်အခုခါမြန်မာနိုင်ငံဟာအိန္ဒိယတရုတ်နိုင်ငံရဲ့လွှတ်မိုးမှုကိုတဖြည်းဖြည်းခံလာရတဲ့အတွက်အမေရိကန်အတွက်မဟာဗျူဟာအရပုံမအရေးကြီးလာတဲ့နိုင်ငံတစ်ခုဖြစ်တယ်လို့ရေးသားထားပါရခင်ဗျာမြန်မာပြည်ထဲကတဆင်မျိုးတော်ဆိုတဲ့ခေါင်းစဉ်နဲ့ဗြိတိန်နိုင်ငံထုတ် The Independent သတင်းစာမှာတော့ Alison Melinden ရေးသားထားတာကိုတွေ့ရပါတယ်မြန်မာနိုင်ငံရဲ့မြို့တော်နေပြည်တော်ဟာ Student Kilometer 9000 George စီပီအကြာအဖြစ်လန်ဒန်မြို့ရဲ့လေဆာခွဲပူကြီးပါတယ်ဒါပေမဲ့ဒီမြို့တော်ဟာသင်ချိုင်းတစားပြင်လိုပါပဲမြို့တော်လူဦးရေဟာ9000ကျော်သာရှိပြီးလန်ဒန်လူဦးရေကတော့2016ခမန်းကျဲအရစစ်တမ်းခွဲကျော်ရှိနေတာပါ။ရှင်ပြင်းနန်းဆိုင်တဲ့နေရာလို့အဓိပ္ပာယ်ရတဲ့နေပြည်တော်ကိုမြို့တော်အဖြစ်ရန်ကုန်ကနေပြီး2005ခုနှစ်နိုဝင်ဘာမှာထိုးစဉ်စစ်အစိုးရကပြောင်းရွှေ့လာခဲ့တာပါ။ Guardian သတင်းစာအဆိုအရနေပြည်တော်တည်ဆောက်တဲ့ကုန်ကျစရိတ်ဟာ American Dollar 3,400ရှိတယ်လို့သိရပါတယ်။ကား C20 တပြိုင်တည်းမောင်းနှင်နိုင်တဲ့ Highway လမ်းမကြီးတွေနဲ့အနာဂတ်မှာချက်ထွင်နိုင်ဖို့တည်ဆောက်ထားခဲ့တာဖြစ်ပါတယ်။အစိုးရဒေါ်လာသန်းထောင်ပေါင်းများစွာပြုံနှံထားပေမဲ့ဒီနေပြည်တော်ဟာကိုယ်နိုင်ငံသားမြန်မာတွေကိုဇော်၎င်းကမ္ဘာလက်ခီးသွားတွေကိုဇော်၎င်းဆွဲဆောင်နိုင်ခြင်းမရှိပါဘူးရေးသားထားပါရခင်ဗျာ
ဆက်လက်ပြီး The Newsweek Magazine မှာမေးတောင်နေပြီဖြစ်တဲ့မြန်မာနိုင်ငံရဲ့ပြည်တွင်းစစ်နဲ့စစ်တပ်ရဲ့လူခွင့်ရေးကျူးလွန်ချိုးဖောက်မှုတွေနဲ့ပတ်သက်လို့စိတ်မကောင်းစရာဖြစ်လာအောင်ဒေါ်အောင်ဆန်းစုကြည်ကစိတ်စိတ်ညှိနေတယ်ဆိုတဲ့ Amnesty International အဖွဲ့ကြီးရဲ့ပဋိပက္ခဆိုင်ရာထိပ်တန်းအကြံပေးပုဂ္ဂိုလ်Matthew Wells ရဲ့အဘိုကနေကောက်နှုတ်တင်ပြလိုပါလေမြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်နေပြီမဲ့စစ်တပ်ကတော့လိုက်မပြောင်းသေးတာတွေ့ရတဲ့အကြောင်းနဲ့မြန်မာနိုင်ငံမြောက်ပိုင်းမှာလူခွင့်ကျူးလွန်ချုပ်ဖောက်မှုတွေရှိနေတာဟာခြေစုနဲ့ချီပြီးကြည်ကြပြန့်ပြန့်ရှိနေတဲ့ပုံစံမျိုးပဲဖြစ်နေတဲ့အကြောင်းပြီးခဲ့တဲ့နှစ်ကရိုဟင်ဂျာအစိုးရတွေရခိုင်နယ်စပ်စခန်းတွေကိုဝင်တိုက်ခိုက်ခဲ့ရမှာမြန်မာလူကြုံရေးတပ်တွေကနေမြေရှင်းလင်းရေးလုပ်ခဲ့တာဟာအရာသားတွေပေါ်ကြီးမားတဲ့လူခွင့်ကျူးလွန်ချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းနဲ့ဒီလိုပြစ်မှုတွေကျူးလွန်တာဟာအံ့အားသင့်စရာမဟုတ်တာကမြန်မာစစ်တပ်ဟာအထင်ကမရှိပဲလွတ်လပ်စွာလှုပ်ဆောင်ခွင့်ရနေတဲ့အကြောင်းနဲ့လက်ရှိမြန်မာဥပဒေအရစစ်တပ်ဟာကိုယ်ပိုင်တရားစီရင်ခွင့်ရနေတဲ့အကြောင်းပြင်ကျူးလွန်ချိုးဖောက်သူတွေအနေနဲ့အပြည့်အဝစုံစမ်းစစ်ဆေးခြင်းမခံရတယ်လို့အရေးယူခံရခြင်းကလည်းနှေးပါတဲ့အကြောင်းနဲ့စစ်တပ်ရဲ့လက်အောက်မှာ Kagwayi Neza Yiyane Pideyi Winji Tanaru Shini Dale Pide Chong Sangba Shinga Taupya Tabari. Amnesty International ga Madan Tin Tare Liu Kuyen Chulun Chupa Hu Miyazu Gu Sitaka Chulun Da Mami Mele Thru Jiwe Chulun Da Rom Hukde Chong Myanmar Nainga Myaw Pai Shi Dayin Da Lek Nakan Ousu Dwi Ga Le Liu Kuyen Chulun Chupa Hu Dwi Shi Ge De Chong Ne Dilo Myanmar Nainga Myaw Pai Ne Yakhain Pi Ne Ma Chulun Chupa Hu Dwi Shi Ni Bi Me Lu Le See Magong Pia Laon, Do An San Sujiga, Say Say Ni Ni De Chong Ne Suyani Sitaha Ludajin Sana Mu Taugu Rigo, Pinai Mu, Puin Bebu, Ludalu, Majadi Miga, Guladamaga, Puezigere, Songzan Sisi, Puegule, Jacan Binego, Twaya Queen, Putinet, Jumpin, Leshi, Ninjay, Possang Mugu, Omin Ziji, No, Lu Kuinigo, Liza Laina B, Pimu, Julun, Ludwigo, Tioswa, Eu, Naimu, Uza, Piama, Pide, Jump, Songba Shinga, Taitun, Tavarishim.
Daylight robbery.
D-A-L-I-G-H-D. Daylight ga nigin chang daw R O B B E R Y robbery ga khoda dmya tai da lo adibe ya pi scribe clone ye lung ga adibe ga ro nigin chang daw khoda nigin chan daw dmya tai da bo shin di thong ha chuma lo myama ma le ala lu shi da taw da shin mya ati ba nigin chan daw dmya tai de so yin bans ga adibe ga ti ti ji ne ma tan ma sa zi ko po cha da ko so lo da phit ba de
$10 for a bottle of orange juice? That's daylight robbery.
Limo yi de blin, $10 pi ya me, da ni gin chang dang pyaung de mya dai da. Zi ma tan ta sa taung na be lu di be ya ba de. Upma ko naw ta khaw na sin chi cha ya aw.
$10 for a bottle of orange juice? That's daylight robbery.
Zi go ma tan ta sa down ye so yin idiom a thong ya belu pyo mle
daylight robbery
lo pyo lu ya ba de a ra ga ro di kini mne tin pya ge de idiom a thong me phit ba de
english tin gan sa bi khu dikana na sin ya ma ga a myu thami kan na phit ba de khanya a tan 19 hne ayue ma shun le we jo ha 2019年3月13日に、ウィンヨーク市蘇亞馬東馬座軍都内青眠家で、ルムコンやでま、ルセウィンザけばれ。あてめ辟地で、ルジ島ま、茶馬勘やびまれ、ピニャイ突如ね、ディメングリンゲへ死ゆ。だけど、ピニャ西部南部、田村田を、アタナ観山伝統内に、ルコン家死に婚やでが、長盤天でると大統領で撤報にらば。地上 Hong Kong
Chesite ยาจาเรดูดีเดมาบ่เนาะทุกๆชะๆก็อุโบถองมาหมู่ยิเสียเสีย သူကလည်းဒီဆယ်တန်းစာပေပွဲမှာသူဂုံတူးသုံးခုနဲ့ပေါ့နော်ပတိပီသိပ်ပိုင်ရဲ့စီးပွားရေးရဲ့သူကရတယ်။နောက်ပြီးတော့လေသူကတက်ခွင့်ရခဲ့လို့ရှိရင်စီးပွားရေးတက်ကတူလည်းတက်ခွင့်ရကြတယ်ဆိုတော့သူကအမျိုးသမီးလည်းဖြစ်တယ်အသက်လည်းငယ်တယ်ပညာရေးကိုလည်းတန်ဖိုးထားတယ်သူ့ဘဝပြန်ပြီးထူထောင်ရေးအတွက်ကိုသူကဒီဇိုင်းမမပေါ့နော်ကျိုးစားခြင်းစိတ်ရှိတဲ့ပုံပေါ်တယ်ဒီလိုမျိုးခြေနေမျိုးမှာမြန်မာအမျိုးသမီးငယ်တူဦးပေါ့နော်အချင်းဆောင်တွေကဆက်ထားတင်ပါလိမ့်ရှင်အစတည်းကဘလို့ဖြစ်တင်ပါလဲ
ကျွန်တော်တို့တမှုကိုလူမှုကွန်ရက်ပေါ်မှာဖားရတဲ့အခါနောက်ပြီးတော့တခါသတင်းဌာနတွေနဲ့အင်တာဗျူးတွေလုပ်ထားတဲ့ဥစ္စာတွေကိုကျွန်တော်ဖတ်ကြည့်တဲ့အခါမှာမြန်မာနိုင်ငံရဲ့မှားယွင်းတဲ့တရားစီရင်ရေးကြောင့်မနစ်နာတိုက်တဲ့သူတွေနစ်နာပြီးတော့အခုလိုမျိုးခံစားနေရတယ်ဆိုတော့ကျွန်တော်တို့ထင်ထင်ရှားရှားတွေ့ရတာဖြစ်တယ
်ဆက်ဆက်ဦးမင်းလူပြောတဲ့ဒီမှားယွင်းတဲ့တရားရေးစနစ်ကခုဒီအမှုအခြေအနေမှာပါကြောင်ပါလေနောက်ပြီးတော့ဒီခရီးမလေးကမှားယွင်းတဲ့စနစ်ကြောင့်ဘလို့နင်းနာမှုတွေတွေ့ရပါလ
ဲအမှန်ကတော့ဗျာအဲ့ဒီဖန်ဆီးတဲ့အချိန်တုန်းကဒီမှရှင်လေးကအသက်မပြည့်သေးဘူးဆိုလို့ရှိရင်ကလေးသူငယ်ဥပဒေမှာပါတဲ့ပြဋ္ဌာန်းချက်တွေအတိုင်းသူ့ကိုစစ်ဆေးစီရင်ရမှာဖြစ်တယ်အမှုစစ်ဆေးစီရင်နေတဲ့အချိန်ဒီမှာတော့မှအာမခံပြင်ပြထားမယ်လူကြီးမိဘခေါင်းဝင်တွေနဲ့လွတ်တဲ့နေဆိုရင်လွတ်ထားမယ်ကျင့်စာရိတ္တကောင်းနေဆိုရင်ကိုယ်ပိုင်ခေါင်းဝင်နဲ့တော့လွတ်ထားနိုင်တဲ့အခွင့်အရေးတွေရှိတယ်သို့တော်လည်းပဲမူရစီဝါမှုဖြစ်တဲ့အတွက်ဆိုပြီးတော့ဒါတွေကိုတရားခံအခုအချင်းကြားခံနေရတဲ့သူကခံစားခွင့်မရခဲ့တာကိုကျွန်တော်တွေ့ရတယ်နောက်ပြီးတော့တခါတရားစွဲအဖွဲ့အစည်းတွေဖြစ်တဲ့ရေဥရေအရာရှိတရားသူကြီးတွေကလည်းငွေရတဲ့ကလေးတယောက်ရဲ့ဘဝရှိရအတွက်ကို10နှစ်ဆိုတဲ့ပြည်တံကကလေးရဲ့ဘဝတစ်ခုလုံးပြောင်းသွားနိုင်တဲ့ဥစ္စာဆိုတော့ထဲမတွေ့ပဲနဲ့အခုလိုစီရင်လိုက်တာတွေကလည်းမှားယွင်းနေ။ဘာဖြစ်လို့မှားယွင်းလဲဆိုတော့ကဒီလိုမျိုးအမှုဖြစ်လာပြီဆိုလို့ရှိရင်တရားခံကိုရဲဟုတ်ရဲရနေပြီးတော့စွဲတင်ရတော့မယ့်အခါမှာဒီကောင်းမလေးကိုတရားခံအဖြစ်အစာထိုးပြီးတော့ဒီအမှုမှာဥပဒေဝန်ထမ်းတရားသူကြီးအစာရှိသည်ဖြစ်မော်နော်ကျွန်တော်မြန်မာနိုင်ငံတရားရေးစီရင်စနစ်ရဲ့လက်စားမှုတွေရဒီလိုစီရင်လိုက်တယ်လို့ပဲကျွန်တော်ကတော့မြင်ပါတယ်ခင်ဗျအ
ဲ့တော့ तू อ่ะပေါ့နော်ဆောဆောကပြောတယ်လို့အခု16နှစ်ပေါ့နော် तू ဥပုထောင်ထဲမှာကြာနေတာနှစ်နှစ်ရှိပြီဆိုတော့ तू စထောင်ချခံတော့16နှစ်ပေါ့နော်16နှစ်အရွယ်အမျိုးသမီးငယ်မျိုးသားငယ်တွေကိုပေါ့နော်မြန်မာနိုင်ငံရဲ့တရားရေးစနစ်ရစီရင်တဲ့အခါမှာတမတ်တမတ်ကြကြပေါ့နော်ဒီလူငယ်တွေရဲ့ရှေးရေးကိုလည်းရှေ့ရှုပြီးတော့ဘယ်လိုဥပဒေရစီရင်ထုံးနေရှိပါလဲ
ဘယ်လိုဥပဒေရစီရင်ထုံးနေရှိတယ်ဆိုတော့ကအခုကျွန်တော်တို့ကလေးသူငယ်ဥပဒေပေါ်လာတဲ့အခါမှာတော့ကလေးသူငယ်မှုကိန်းကိုစစ်ဆေးစီရင်တဲ့အခါမှာကလေးသူငယ်ဥပဒေမှာပါတဲ့ပြဋ္ဌာန်းချက်တွေအတိုင်းလိုက်နာစစ်ဆေးစီရင်မှုလိုတာပေါ့နော်နောက်ပြီးတော့တခါကလေးသူငယ်အကျဉ်းသားတွေကိုလူကြီးအကျဉ်းသားတွေနဲ့ရောထားလို့မရတဲ့တည်တံ့ထားမယ်အဲ့ဒီဥစ္စာကလည်းကျွန်တော်ဘုံကပြည်မာကအဆောက်အုံတွေကပြည့်ပြည့်စုံစုံမရှိတဲ့အခါကျတော့ကလေးတွေကလည်းလူကြီးတွေနဲ့ပဲရောနေရတယ်စပင်ဖို့ဆိုတာတော့မှဒီထောင်ပိုင်းတွေထောင်ဦးတွေကထောက်ကူပေးလို့သာယခုလိုမျိုးစတင်ပေးနိုင်တဲ့အခြေအနေမျိုးဖြစ်တာပေါ့နော်အမှန်တော့မျိုးသမီးတွေဆိုလို့ရှိရင်မျိုးသမီးလေးချင်းသင်္ကန်းကြောင်တွေမျိုးသမီးဂျီဟာတွေဒါတွေကိုပို့ပြီးတော့မှကလေးတွေရဲ့ဘဝတိုးတက်ကောင်းမှုအတွက်သင်တန်းနေတော့လကောင်းကျောင်းနေတော့လကောင်းဆက်လက်ထားပြီးနိုင်အောင်ဆောင်ရွက်ပေးရမှာဖြစ်တယ်အဲ့ဒီလိုမျိုးမလုပ်ပေးနိုင်ပဲနဲ့အခုကတော့အိုးဘိုးအချင်းထောင်နေမှာမှရောက်မှသာစာမေးပွဲလေးဖြေနိုင်တဲ့ကိစ္စတခုလိုမျိုးပဲဆောင်ရွက်ပေးတာကတော့သိတော့မဟုတ်ဘူးလို့ကျွန်တော်ကမြင်ပါတယ်ခင်ဗျအ
ဲ့တော့ဒီလူငယ်တွေကိုပြစ်မှုကျူးလွန်လို့အကျဉ်းချတဲ့အခါမှာလူငယ်တင်တန်းကျောင်းတွေမြန်မာပြည်မှာရှိတယ်လို့တော့ကြားရပါတယ်ဥမာငှက်ဝဆန်းလို့ပေါ့နော်ဒီနေရာမှာဘာဖြစ်လို့အမျိုးသမီးလေးကိုပေါ့နော်လူငယ်တင်တန်းကျောင်းတွေရှိရနေဘာဖြစ်လို့ဥပုထောင်ပေါ့နော်လူကြီးထောင်ကိုနှစ်ရှည်ထောက်တန်း10နှစ်ဆိုတာသွားသွားပြောတယ်လို့ပဲသူ့ဘဝရဲ့အကောင်းဆုံးချိန်တည်းပါသွားပြီပေါ့နော်ဒါကလည်းကြခံရတဲ့တသက်ခံကလည်းဘာပဲဆိုတော့ဒီပေါ့နော်မူရစီပြား15ပြားနဲ့ဆိုတဲ့အခါကျတော့ဒီလိုမျိုးမူရစီနဲ့ပတ်သက်ပြီးတော့စီရင်ထုံးနေမှာတော့ဆေးပြားလေးတွေ့တာ ਨੇ ပေါ့နော်ဆယ်နှစ်ဆိုတော့ဟာတော်တော်လေးဟိုကာလရှိတယ်လို့ဟိုဆိုရမှာပေါ့န
ော်ဟုတ်လူငယ်တွေဆိုလို့ရှိရင်တော့ဘဝကြီးတစ်ခုလုံးကိုကြောင်းရလမ်းလိုက်တယ်လို့ပြောင်းလဲသွားနိုင်တယ်ကာလ
ဟုတ်ကဲ့အဲ့တော့တရားသူကြီးကဘယ်လိုမျိုးဒီအမှုကိုစစ်ဆေးပြီးတော့ပေါ့နော်ဒီလိုမျိုး10နှစ်အထိချနိုင်လို့တဲ့ထုံးဖြတ်ချက်ရောက်လာတဲ့ပေါ့နော်ဦးမင်းလူနည်းနည်းသုံးသပ်ပေးပါလားလက်ရှိတရားရေးစနစ်ပေါ်အခြေခံပြီးတော့ပေါ့နော
်ဥပဒေအမှန်တိုင်းသုံးသပ်မယ်ဆိုလို့ရှိရင်တော့အဲမပြည့်သေးတဲ့ကလေးအရွယ်လေးဖြစ်တယ်နောက်ပြီးတော့ပထမအချိန်ကျူးလွန်တာလည်းဖြစ်တယ် ကလေးရဲ့အနာဂတ်ဒီမှာပြည့်စည်ဖို့အတွက်တင်းတင်းနဲ့ပြည့်တာမယ်ချမှတ်ပြရမယ်ဆိုတာကိုကျွန်တော်တို့ဒီကလေးသူငယ်ဥပဒေဒီမှာအတိအလင်းပြဋ္ဌာန်းထားတာဖြစ်တယ်။တို့တော်လည်းပဲယခုအမိန့်ချလိုက်တဲ့တရားရုံးကပြဋ္ဌာန်းချက်တွေညွှန်ကြားချက်တွေကိုလည်းလိုက်နာပြီးဆောင်ရွက်ခဲ့ဟန်မတူ။အဲဒါကြောင့်လည်းအခုလိုမျိုးဆယ်နှစ်အထိဖြစ်လာတဲ့အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်တို့မြင်တယ်။အဲ့တော့မူရင်းစီဝါဖမ်းမိရင်ဖမ်းမိတဲ့အတိုင်းဒါပေါ်မှာဆေးပြားတစ်ထောင်လောက်မိတယ်တစ်ထောင်လောက်မိတယ်ဆိုလို့ရှိရင်တော့ထောင်နံဘလောက်၃၄၅ပြားဆေးပြားလောက်မိတယ်ဆိုလို့ရှိရင်ထောင်နံဘလောက်အဲ့ဒီလိုမျိုးလဲသတ်မှတ်ထားတဲ့သတ်မှတ်ချက်တွေလည်းရှိပါတယ်။သို့တော်လည်းပဲဒီကိစ္စမှာကတော့ကျွန်တော်ထင်တာရဲရဲဥရီဝန်ထမ်းရဲတရားသူကြီးရဲဒီကိစ္စရမ်းရမ်းသူတို့လက်ထဲကလွတ်ရင်ပြီးပြီညနေလွဲခဲ့ပြီးစီရင်လို့ပဲဒီလိုနဲ့နာသွားတယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ
အဲ့တော့ဆက်ဆက်ဦးမင်းလူလူရှင်းပြတယ်လို့ပေါ့နော်ဒီကလေးကလည်းထောင်ကျစဉ်မှာဒီအသက်18နှစ်တွေ့တဲ့ဆေးပြားလည်း15ပြားနောက်ပြတော့လည်းတကယ်ကြတော့လည်းလှုပ်တဲ့ဆိုင်မှာတွေ့ရတဲ့ဆေးပြားပေါ့နော် तू ကအဲ့ဒီနေရာမှာရှိနေလို့တာပေါ့နော်တကယ်ကြတော့ तू ဖေးပြားတွေရဲ့ပိုင်ရှင်နဲ့မဟုတ်ဘူး
ဟုတ်တယ်ပိုင်ရှင်ရလို့နေဟုတ်တယ်
နောက်တစ်ခုကဒီကလေးမလေးကအခုထေတန်းဆံမှုပဲဖြေတဲ့နေရာမှာလည်းထောင်ထဲမှာစာကျက်ပြီးတော့ဖြည်းတဲ့နာမှာဂုံတူးသုံးခုတောင်ထွက်တယ်ဆိုတဲ့အခါကျတော့ဒီကလေးမလေးရဲ့ဒီဘဝပေါ့နော်ပြန်လေထူထောင်ရေးအတွက်သူ့မှာလည်းဆန္ဒလေးရှိတဲ့အခါကျတော့အဲ့ခါကျတော့နိုင်ငံတော်အနေနဲ့အကောင်းဆုံးကလေးမလေးရဲ့ဘဝကိုဘယ်လိုပြန်လေမြင့်တင်ပေးနိုင်မလဲရှင
်အဲ့ဒီလိုမျိုးဖြစ်ဖို့အတွက်ဆိုလို့ရှိရင်တော့နင်နာတဲ့ရှင်လေးဝင်းကျော်ဖက်ကနေပြီးတော့အကျိုးဆောင်လိုက်ပြီးမြင့်ရှိနေပြီးကနေပြီးတော့နိုင်ငံတော်သမရစီအတနာခံစားတင်မေဆိုလို့ရှင်တော့ဒါဖြစ်လာနိုင်တဲ့အခြေအနေမျိုးရှိတာပေါ့နော်ပြည်တံကြစီရန်လည်းအတမပြည်စီတဲ့ကလေးသူငယ်ဖြစ်တဲ့နော်နောက်ပြီးတော့စစ်စည်းစီရင်ထားတဲ့စီရင်ချက်ကလည်းပြည်မှုနဲ့မလိုက်အောင်ပြင်းထန်လို့နဲ့ဒါတွေကိုရှော့ဖို့စဉ်းစားပြီးတော့ဒီကလေးရဲ့နှောင်ရည်တွေမှာဆက်လက်ပြီးတော့ကောင်းမွန်သွားဖို့အတွက်အတနာခံစားတင်ပြီးလို့ရှင်လူငင်းချမ်းသာကုန်းနဲ့လှုပ်ပေးပါဆိုလို့ရှင်တော့ဒါသမရမှာတော့ဒီလွတ်နိုင်တဲ့အခွင့်အရေးရှိတော့ဒါကတော့ဖြစ်နိုင်တယ်လို့ကျွန်တော်မြင်ပါတယ်။အဲ့တော့ဥပဒေတက်ကြွနားလေတဲ့သူတို့ကနေပြီးတော့အမှုကိစ္စကိုအသေးစိတ်ပြန်လည်ပြီးတော့သုံးသပ်ပြီးတော့မှဒါရှော့ပေါ့ပြီးသေးနေဆိုတဲ့အကြောင်းပြပြီးတော့အတနာခံစားတင်နေဆိုလို့ရှိရင်တော့ဒီကိစ္စကနိုင်ငံတော်သမရရဲ့ငင်းညာမှုနဲ့လူငင်းချမ်းသာခွင့်ရနိုင်တယ်ပြန်လည်လွတ်လာနိုင်တယ်လို့ကျွန်တော်မြင်ပါတယ
်။မရှင်လေဝေကျော်ကလည်းသူ့အနေနဲ့စီးပွားရေးတက္ကသိုလ်ဆက်တဲ့ချိန်နဲ့ဆိုတဲ့ခါကျတော့သူ့ကိုစားပေါ့နော်သူစီးပွားရေးတက္ကသိုလ်ဆက်တဲ့နိုင်မှုဘယ်ရှိနေရဲ့အသင်ကဆောင်ရွက်ပေးနိုင်မလဲဆိုတော့ကျမတို့စောင့်ကြည့်ရမှာပေါ့နော
်အဲရှိနေကွန်ရဲ့အသင်ကိုဆက်သွယ်ပြီးတော့အကူအညီတောင်းနေဆိုလို့ရှိရင်ရှိနေကွန်ရဲ့ကသူကလိုက်လေလေးနဲ့အကူအညီပေးမယ်လို့ပဲကျွန်တော်ထင်ပါတယ
်အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါအခုတော့သိပ္ပံနဲ့နှိပညာကဏ္ဍကိုဒေါခင်မျိုးသက်ကတင်ပြပေးမှာဖြစ်ပါတယ
်ဒီတစ်ပတ်တော့ high speed camera လို့ခေါ်တဲ့ဉာဏ်နှုံးမြင် camera အကြောင်းကိုပြောပြပေးပါစီတစ်စက္ကန့်ကိုပုံရိပ်ပေါင်း250ကနေ500လောက်ထိပုံဖန်းနိုင်တဲ့ကင်မရာကိုမျက်နှုံးမြင်ကင်မရာလို့ခေါ်နိုင်ပါတယ်။ဒီမျက်နှုံးမြင်ကင်မရာကိုတီထွင်ဖို့အတွက်ဘာကြောင့်လိုအပ်လာပါသလဲ။ယူပဗေဒပညာရှင်ဒေါက်တာပရိသတ်တင်ကအခုလိုရှင်းပြပါတယ်
။လွန်ခဲ့တဲ့အနှစ်100လောက်ကအတန်တိတ်ခက်ကရုပ်ရှင်ကြည့်ရင်ချာလီချက်ပရင်ရုပ်ရှင်မျိုးပေါ့နော်။မင်းသားမင်းသမီးတွေဟိုဇက်တောက်နဲ့ခုန်နေတာကိုမြင်ရပါမယ်။အဲ့ဘာကြောင့်လဲဆိုတဲ့အခါကျတော့ဖလင်းအလိတ်နဲ့ရိုက်ရအောင်ရိုက်တဲ့အခါကျတစ်စက္ကန့်လို့သူက14ပုံနဲ့18ပုံပဲရနိုင်ပါလေပြီးတဲ့ပုံပြီးမြန်ပြီးမရနိုင်ပါဘူးပြန်ပြတဲ့အခါကျတော့သူလက်ကလေးနဲ့လှည့်ရတယ်သူလက်ကနှေးလိုက်မြန်လိုက်ဆိုတဲ့အခါကျဇတ်ဖြစ်နေတာ flick လို့ခေါ်ပါတယ် flicker ဆိုတာရုပ်ရှင်မင်းသားမင်းမီတုံဖြစ်နေပါတော့နောက်ပိုင်းကျတဲ့အခါကျတော့ National TV System NPSC ပေါ့နော်နှုန်းကတစ်စက္ကန့်ကိုပုံ30နှုန်းပေါ့နော်တိတိကျကျတော့ 29.69 တစ်စက္ကန့်ကိုပုံရိတ်နဲ့ရိုက်တဲ့ကင်မရာတွေအသုံးပြုရမယ်ဆိုပြီးတော့သူစန်ထားပါတယ်ဘာလို့ဆိုတော့ကျွန်တော်တို့မျက်လုံးကတစ်စက္ကန့်ကိုပုံအစိတ်လောက်အမြန်နဲ့ရုပ်ရှင်ဒါမှမဟုတ်ဗီဒီယိုကင်မရာရဲ့နှုန်းကိုကြည့်လိုက်လို့ရလို့ရှင်မျက်လုံးကဒါကိုတောက်လျှောက်မြင်သွားတယ်ပေါ့နော်ဒါပေမဲ့တဘာဝမှာဖြစ်ပြနေတဲ့ဟာတွေကသိမြန်တယ်ပေါ့နော်ဥပမာအားဖြင့်မြင်းကကစုံပေါက်ပြေးနေတယ်ဆိုလို့ရှိလို့ဒီမြင်းကမြေကြီးကိုဘယ်အချိန်မှာထိလို့ဘယ်ခြေတော့ကထိတာလဲဆိုတော့
တ်စိတ်ဝင်စားကြတာပေါ့နော်လွန်ခဲ့တဲ့အနှစ်50တရာလောက်အဲ့ဒီကနေပြီးတော့မှဒီမျက်နှုံးမြင့်ကင်မရာဘယ်လိုလုပ်မလဲဘယ်လိုရိုက်ယူမလဲရိုက်ရိုက်တဲ့အခါမျက်နှုံးကတစ်စက္ကန့်ကိုကားချက်ပေါင်း200 300လောက်အထိရိုက်တကယ်တမ်းပြန်ကြည့်တဲ့အခါကျတော့တစ်စက္ကန့်ကို15ပုံပုံ20လောက်ကြည့်တဲ့အခါကျတော့တဘာဝရေလှုပ်ရှားနေတဲ့အမြန်ကိုတဖြည်းဖြည်းချင်းပေါ့နော်တဆင့်စီတဆင့်စီမြင်ရတော့
တဘာဝရဲ့လှုပ်ရှားမှုအစ်စ်ကိုဒီလိုမြင်လာဖို့အတွက်သုံးရတဲ့ကင်မရာရဲ့မှန်သားအပြင်ပုံရိပ်တွေအများကြီးကိုတိတ်နိုင်မဲ့ဤပညာအစ်ပေါ်လာမှသုံးလာနိုင်တာဖြစ်ပါတယ
်ကင်မရာရဲ့ဓာတ်ပုံရိုက်တဲ့မှန်သား CMOS ပေါ့နော် Complementary Metal Oxide Semiconductor ဆိုတဲ့ CMOS ကအရင်မြန်ပါတယ်အဲ့ဒါနဲ့သုံးရပါတယ်တစ်စက္ကန့်ကိုပုံ900တပုံကို data ပေါင်းက10 megapixel တစ်စက္ကန့်ကိုပုံပေါင်း900လောက်ကို10 megapixel နဲ့တန်းတစ်ဆယ်လောက်ရှိတဲ့ data နဲ့မြောက်တစ်စက္ကန့်မှာเนาะအဲ့တော့တမနစ်ရိုက်မယ်ဆိုလို့ရှိရင်ဘယ်လောက်တောင်များလဲအဲ့တော့ဟို data ကိုတိမ့်ထားနိုင်တဲ့ computer တွေအမြန်ဆုံးတိမ့်နိုင်တဲ့အမြန်ဆုံးရိုက်နိုင်တဲ့ camera တွေပေါ်လာတဲ့ video camera တွေပေါ်လာတဲ့အခါကျတော့မှသုတေသနလောက်ရတာတွေကပို့ပြီးတော့အောင်မြင်လာတယ်ပို့ပြီးတော့တဘာဝအချက်လက်တွေရဲ့သုတေသနတွေကိုတိတိချာချာလုပ်နိုင်ပါတယ
်ဒီမြန်လုံးမြင် camera ကိုဘယ်နေရာတွေမှာသုံးနေပါသလဲ
မြန်လုံးမြင် camera နေရာတကာမှာသုံးပါတယ်သုံးအောင်သုံးပါမလားလို့မထင်တဲ့နေရာပါလဲဆိုလို့ကျေမိတ်ကအလှကုန်နောက်ဆက်ပြရေးအဲ့ဒါကြီးသုတေသနလုပ်တဲ့အခါကျတော့မိတ်ကတကူလိန်နဲ့ body lotion ဆိုပါလို့အဲ့ဒါမျိုးဘလောက်ချောမွတ်နေအောင်လိမ့်နိုင်လဲဆိုတဲ့ဟာသူ့ရောတဲ့ဓာတုပေဒါတွေရောတဲ့အခါမှာဘလောက်အမြန်နဲ့ရောလဲဆိုတာသူကမြန်မြန်ရောလေကောင်းလေလားရန်ရောနေတဲ့အချိန်မှာဘာဖြစ်နေလဲဆိုတဲ့ဟာကိုသိကျင်တဲ့အတွက်လုပ်ရတာပေါ့
နောက်သုံးကြတဲ့နေရာကတော့ကားလုပ်ငန်းမှာဖြစ်ပါတယ
်ကား engine တကူဘလောက်အထိကောင်းနေတယ်လဲဆိုတဲ့ဟာကားရဲ့ timing ပဲနောက် engine မှာရှိတဲ့ valve တွေခုန်နေတာပေါ့နော်ခုန်နှံမှန်ရဲ့လားသူကမျက်စိနဲ့ကြည့်လို့မရအောင်လေတစ်စက္ကန့်ကိုအချိန်ပေါင်း900တထောင်မကခုန်နေတဲ့အဟာကျတော့မျက်လုံးနဲ့မမြင်ရတဲ့အတွက်တစ်ဆင့်စီဘလို့ပြောင်းလဲသွားလဲဘောက်ကလေးတွေခုန်တာမှန်တလားမမှန်လားဆိုတာကိုမျက်နှုံးမြင့်ကင်မရာနဲ့အင်ဂျင်ကိုဓာတ်ပုံရိုက်လိုက်တယ်ရိုက်တဲ့နှုံးကအယမ်းမြန်ပြီးတော့ကြည့်တဲ့နှုံးကတအားလျှော့ချလိုက်တော့တစ်ဆင့်ပြီးတစ်ဆင့်ဘာတွေပြောင်းသွားလဲဘလို့ပြောင်းသွားလဲဆိုတာကိုသိနိုင်ပါတယ်အနောက်တစ်ခုသိအရေးကြီးတာပေပီပေါ့နော်ကားမောင်းသမားတို့ပက်ဆင်ဂျာတွေကိုဘာပဲတိုက်မိတိုက်မိပေါ့နော်ကားဘော်ဒီမှာကျိုးပယ်ပြီးတော့လူအန္တရာယ်ရောက်အတက်အန္တရာယ်ဖြစ်နိုင်ပါတယ်အဲ့တော့အဲ့လိုမဖြစ်အောင်ဒီကားဘော်ဒီရဲ့ structure ကဘယ်နေရာမှာစပြီးကျေသွားလဲဆိုဘာကြောင့်ကျေသွားလဲဆိုတော့မျက်နှုံးမြင့်ကင်မရာနဲ့ရိုက်ပြီးတော့မှသူ့ slow motion ပြန်ကြည့်တော့မှဒီကားဘော်ဒီ design ဆောက်တဲ့အခါဒီတဲ့ပို့ပြီးကားအောင်လှုပ်ဖို့သူတည်တနာတိတ်အသုံးဝင်ပါတယ
်အားကစားမှာအသုံးတည်တာကိုကြည့်အောင်ပ
ါကောက်တီရိုက်လိုက်တဲ့အခါကိုလွှဲတဲ့ဟန်လွဲပုံလွှဲနည်းနဲ့ဒီကောက်တံရိုက်လိုက်တဲ့အခါကျလို့ရှိရင်ဘယ်နေရာမှာထိသွားလဲဆိုတာကိုမမြင်နိုင်ပါဘူး။ဂိုက်လေးရာလောက်ကိုနော်၄-၅စက္ကန့်အတွင်းရောက်သွားအောင်ဒီလောက်မြန်တဲ့နှုံးနဲ့ရိုက်လိုက်တဲ့ဟာကောက်တီးရဲ့ဘယ်နေရာမှာထိတယ်လဲ။ကောက်တီးကဘလို့ပိန်သွားတယ်လဲ။ပြန်ဖောင်းလာသလား။ကောက်တီးဒီဇိုင်းလုပ်တဲ့ဟာကောက်ရိုက်တဲ့အတန်သူတေသနာလုပ်တာလေ။ဒီမျက်နှုံးမြင့်ကင်မရာနဲ့ပဲကြည့်လို့ရတယ်။နော်အားကစားသမားတွေဒိုင်ဗင်ထိုးတာဆိုရေထဲကိုတဲ့တဲ့လေးကျသွားအောင်ရေတွေဖွာမသွားအောင်ဘယ်နည်းနဲ့ဘလို့ထိုးဆင်းလိုက်လဲတဲ့နေရာမှာမှားနေတယ်လေတော့ဘောလုံးကန်တာတော့မှသူတို့ high speed camera နဲ့ရိုက်ပြီးတော့သူတည်တနာလောက်ပါတယ်ကန်လိုက်တဲ့ဟာခေါင်းနဲ့တိုက်လိုက်တဲ့ဟာဘယ်နေရာမှာတိုက်လို့ရှိရင်ဘောလုံးကကုလူချင်းတဲ့နေရာကိုရောက်အောင်လုပ်လို့ရတယ်လေဆိုပြီးပြစရာ high speed camera နဲ့ရိုက်ပြီးတော့မှပြန်တင်ပေးပါတယ
်ကာကွယ်ရေးအတွက်ကဘယ်နေရာတွေမှာသုံးပါသလဲ
ပန်းနဲ့ပြစ်လိုက်တဲ့အခါကြလို့ရှိလို့တစ်စက္ကန့်မီတာပေါင်းမြောက်များစွာနဲ့ခါရဲဒိုင်းကနေထွက်သွားတဲ့အခါကြတော့ကြီကာအင်ဂျီမှာကြီစံရဲ့ထိပ်ဖူးကဘလို့ကွဲပြီးဝင်သွားတယ်လေမကွဲအောင်ဘလို့ပစ္စည်းများတုံးမလဲကြီစံရဲ့ရှိန်ကြောင်ဘယ်နေရာမှာကွဲလို့မကွဲအောင်ဘာလုပ်မလဲနောက်ဘုံပောက်ကွဲတဲ့ဟာဘယ်နေရာမှာဘယ်အချိန်မှာပောက်သွားတဲ့အခါကျဘလို့ထိကိုက်မှုဖြစ်နိုင်တယ်လေဘလို့ကာကွယ်နိုင်တယ်လေအဲ့ဒါအစပေါ့မျက်နှုံးမြင့်ကင်မရာတွေနဲ့ကာကွယ်ရေးမှာလည်းသုံးကြပါတ
ယ်စိတ်ပညာမှာကြတော့
စိတ်ပညာစိတ်ဝင်စားစရာလေးတခုပြောပါမယ်နှာချီလိုက်တဲ့အခါနှာခေါင်းထဲကထွက်လာတဲ့အရေးအမှုန်တွေကဘယ်နှုံးနဲ့ဘလောက်ထွက်သွားလဲဆိုတဲ့ဟာကိုသိကျင်ကြတယ်သိကျင်တာတခြားကြောင့်မဟုတ်ယောဂကူးဆက်တဲ့ဟာဘာကြောင့်ကူးဆက်တယ်လဲဟတ်ချိုးဆိုပြီးတော့တခါလဲတန်းချီလိုက်တဲ့အခါတစ်စက္ကန့်အတွင်းမှာမီတာ200လောက်နဲ့ကိုထွက်သွားတာတချို့ကြတဲ့အခါကျအမှုန်လေးတွေကတေးလုံးအားကြီးတဲ့အတွက်ထွက်တာသွားတယ်ပတ်ဝန်းကျင်နားမှာနေနေတယ်တဖြည်းဖြည်းချင်းပြန့်သွားတဲ့ဟာကိုကြည့်ဖို့အတွက်ကဒီမျက်နှုံးမြင့်ကင်မရာနဲ့နှာခေါင်းထဲကထွက်လာတဲ့ဒီအရေးအပုံလေးတွေဘယ်နေရာကိုဘလောက်အထိတွားနိုင်လဲရွယ်အစားပေါ်မူတည်ပြန်ဘလောက်အထိပြန့်သွားနိုင်လဲဆိုတဲ့ဟာကိုသူတည်တနာလောက်တာသိစိတ်ဝင်စားဖို့ကောင်းပါတယ
်ဒေါက်တာပရိသတ်တင်ပါ မျက်နှာမြင်ကင်မရာကိုဇီဝသိပ္ပံနဲ့အာကာသစူးစမ်းရေးတွေမှာဘယ်လိုသုံးနေကြလဲဒီလိုတီထွင်လာနိုင်တာကြောင့်လူသားတွေအတွက်ဘယ်လိုအကျိုးရှိတယ်ဆိုတာတွေကိုနောက်တစ်ပတ်မှာဆက်ပြီးတင်ပြပေးဖို့ရှိတယ်ဆိုတာကိုပြောချင်ရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲညံ့လိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
တော်ခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကန္တဖြစ်ပါရယ်ခင်ဗျာ VOA ကနေအစီအစဉ်နေဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
ISIS အကြမ်းဖက်အဖွဲ့ရဲ့လက်ကမိုးစုမျိုးကိုပြန်ရဖို့အီရတ်စစ်တပ်ရဲ့6လကြာစစ်ဆင်ရေးအဆုံးသတ်ပါတော့မယ်အချမ်းဖက်သမားတွေဟာမိုးစုမြို့ကိုတင်ထားပြီးဘက်ဂရက်မြို့ကိုပါတင်ဖို့ရည်ရွယ်ခဲ့ပေမဲ့အခုလိုအီရတ်စစ်တပ်လက်ထက်မိုးစုမြို့ပြန်ရောက်လာပြီးမြို့ရဲ့အနောက်ပိုင်းအလံဝေးလာတဲ့နေရာကဟိုတကွက်ဒီတကွက်ပုံအောင်နေတဲ့လက်တဆုပ်စာလောက်ပဲကျန်မာတော့တယ်။ဒါကလည်းနောက်ဆုံးလက်ကျန် ISIS အချမ်းဖက်သမားတွေတုတ်တင်ခံရတာဒါမှမဟုတ်ဖမ်းဆီးခံရတာမတိုင်ခင်လေးမှသာရှိနေကြတော့မှာဖြစ်ပါတယ်။ဒါပေမဲ့အချမ်းဖက်သမားတွေဟာသူတို့ရဲ့နောက်ဆုံးချိန်ကိုပြင်ဆင်နေကြတာကြောင့်မိုးစုံမြို့နေလူလူအပေါ်မှာအရင်ကထက်ပိုးပြီးတော့လူမဆန်ရက်ဆက်ကြမ်းကြုတ်စွာဆက်ဆံလာကြပါတယ်။ကုလသမဂ္ဂလူခွင့်ရေးဆိုင်ရာကော်မရှင်ရုံးရဲ့အဆိုအရ ISIS တွေဟာပြီးခဲ့တဲ့သတင်းသုံးပတ်အတွင်းလူပေါင်း200ကျော်ကိုတပ်ဖြတ်ခဲ့ပါတယ်။ကလေးငယ်တွေပါဝင်မိသားစုတစုလုံးအသက်ခံခဲ့ကြရပါတယ်လို့ UNHCR အကြီးအကဲဇာယီယာရက်အယ်ဟူစိန်ကပြောပါတယ်။သူကသူတို့မိသားစုတွေနဲ့ဘေးလွရာကိုထွက်ပြေးရင်အပြစ်မဲ့ကလေးတွေကိုပြစ်တက်သွားခဲ့ကြပါတယ်တကယ်ကိုပဲသူတို့လောက်ရက်တွေနဲ့ထိုက်တန်တဲ့ပြစ်တင်ရှုတ်ချစရာစကလုံးတောင်းမှရှာလို့မရပါဘူးဒါတွေဟာစစ်ရာဇဝတ်မှုတွေဆိုတာထင်ရှားပါတယ်လို့လည်းဆက်ပြီးတော့ပြောသွားပါတယ်အတိတ်ကာလတုန်းက ISIS အဖွဲ့ဟာလူသားတွေကိုဒိုင်းတွေလို့အသုံးပြုခဲ့ကြသလိုမြို့ကိုစွန့်ခွာထွက်ပြေးဖို့ကြိုးစားသူတွေကိုလည်းတပ်ဖြတ်ခဲ့ကြပါတယ်ဒါပေမဲ့အခုခါမှာတပ်ဖြတ်မှုနဲ့တခြားနိုင်လိုမင်းတပ်ပြုမှုတွေပိုးပြီးတော့အရှိန်မြင့်တက်လာနေပါတယ် ISIS အဖွဲ့ဟာလူတွေမျိုးကိုစွန့်ခွာမသွားနိုင်အောင်မိသားစုတစုလုံးကိုမြေအောက်ခန်းထဲမှာအစာရေစာမရှိဘဲတော့ခတ်ပိတ်လောင်ထားတာတကားတွေကိုဂဟေစော်ပြီးပိတ်ထားတာလမ်းတွေနဲ့အိမ်တွေကိုပေါက်ကွဲစေမဲ့ပစ္စည်းတွေနဲ့ထောင်ချောက်ဆင်ထားကြပါတယ်ဒါကြောင့်ကျွန်တော်တို့ဟာမိုးစုမြို့ထဲမှာကြံနေသေးတဲ့အကျန်းဖက်တိုက်ခိုက်ရေးသမားတွေကိုနှိမ်နှင်းရမှာအစီအစဉ်တိုင်းဣရတ်လုံခြုံရေးတပ်ဖွဲ့တွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နေပါတယ်။အကျန်းဖက်အဖွဲ့ခေါင်းဆောင်ဒိုင်းဟာအညိုတကြီးနဲ့အရက်သားတွေရဲ့အသက်ကိုရန်ရှာနေတာကြောင့်ကျွန်တော်တို့ရဲ့အဓိကအကြဆုံးလုပ်ငန်းကအရက်သားတွေကိုကာကွယ်ဖို့ပဲဖြစ်ပါတယ်လို့သမရရဲ့အထူးတန်တမန်ဘရက်မက်ကော့ကပြောပါတယ်။ဒါပေမဲ့အခုလက်ရှိဖြစ်နေတဲ့ရန်သူကိုအမှန်တကယ်ရင်ဆိုင်ရမယ့်အဖြစ်ကိုသတိကြီးကြီးထားကြဖို့တကယ်အရေးကြီးပါတယ်။သူတို့ဟာလူသက်သမားတွေ၊အရင်ဆိုင်တွေ၊မိုးစုမြို့ထဲမှာပိတ်မိနေတဲ့အရက်သားမှန်သမျှနဲ့လူသားတူတရက်လုံးကိုချင်းချောင်နေတဲ့သူတွေပါ။အကျန်းဖက်သမားတွေပြန်ပေးဆွဲခံထားရတဲ့မိုးစုမြို့သူမြို့သားတွေလွတ်မြောက်ရေးအထောက်ကျိုးပန်းနေကြတဲ့အီရတ်လုံခြုံရေးတပ်ဖွဲ့ဝင်တွေကိုကူညီနိုင်သမျှကူညီဖို့ကျွန်တော်တို့ဘာမဆိုလှုပ်သွားမှာဖြစ်ပါတယ်လို့လည်းသူကပြောသွားခဲ့ပါတယ်ရှင
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အားကိုတင်ပြလို့ပြီးပါပြီ
အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မှကြောင်းသိစေအပ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပါ
မြန်မာနဲ့အီရတ်ကိုခလေးရှိတာအသုံးပြုတဲ့နိုင်ငံများဆင်းကနေအမေရိကန်ကပယ်ဖျက်တော့မယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီး Rex Tillerson ကပြောကြားလိုက်ပါတယ်ဒါဟာ Trump အစိုးရအနေနဲ့လူခွင့်ရေးထက်လုံခြုံရေးနဲ့တန်တမာရေးအရာအဆင်ပြေမှုကိုဦးစားပေးတယ်လို့အဆွတ်ဆွဲခံလာရနိုင်ကြဖြစ်ပါတယ်လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ဖြစ်တဲ့ Human Rights Watch အဖွဲ့ကြီးကတော့မြန်မာနိုင်ငံကိုဒီဆင်းကနေပယ်ဖျက်တာအချိန်မတန်သေးတယ်လို့ရလို့ဝေဖန်လိုက်ပါတယ်ဒီလိုရုပ်သိမ်းလိုက်တဲ့အတွက်ကလေးတိုင်းငယ်တွေချွန်ပြုတ်ခံမှုလူခွင့်ရေးအချိုးဖောက်ခံမှုတွေပိုများလာနိုင်တယ်လို့လည်းပြောပါတယ်ဒါပြင်မြန်မာနိုင်ငံစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့9ဖွဲ့ကိုကလေးစစ်သားအသုံးပြုတဲ့ဆင်းမှာထည့်ထားတဲ့ကုလသမဂ္ဂနဲ့လည်းသဘောထားကွဲလွဲနိုင်ပါတယ်။တောက်ကြနေမှာပဲမြန်မာအစိုးရစစ်တပ်ကတပ်မတော်မှရှိနေတဲ့ကလေးစစ်သား68ယောက်ကိုပြန်လွှတ်ပေးလိုက်တယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ဌာနကိုယ်စားလှယ်ကပြောပါတယ်။မြန်မာအစိုးရဟာ2012ကလေးစစ်သားအသုံးပြုမှုပပျောက်ရေးဆိုင်ရာကုလသမဂ္ဂနဲ့စာချုပ်ချုပ်ဆိုခဲ့ခြင်းကစပြီးကလေးစစ်သားစုစုပေါင်း849ယောက်ကိုပြန်ပြီးလွှတ်ပေးခဲ့တာပါ။တောက်ကြနေမှာဥရောပသမဂ္ဂရဲ့အစည်းအဝေးမှာဗြိတိန်မှနေနေကြတဲ့ EU ကနိုင်ငံသား3သန်းရဲ့ကံကြမ္မာနဲ့ပတ်သက်ပြီးဗြိတိရှ်ဝန်ကြီးချုပ်ကဆွေးနွေးခဲ့ပါတယ်။ဒီ EU နိုင်ငံသားတွေအနေနဲ့ဘယ်သူမှဗြိတိန်နိုင်ငံတဲကနေထွက်ခွာသွားဖို့မလိုဘူးလို့လည်းပြောကြားလိုက်ပါတယ်။
ကျေးဇူးပါခင်ဗျာသတင်းကြေညာကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်မှုဟိုအစီအစဉ်ထုတ်လွှင့်မှုနန်းလောင်ဖြစ်ပြီးတော့အတန်လွှင့် engineer ရော Keith ဆုံးဖြစ်ပါတယ်ဒီမနေ့အတွက်အစီအစဉ်တွေကို line no meter 30 40 48 50တို့ကနေတင်ဆက်ခဲ့တာပါသောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.